Welcome to the Voice of America in Burmese.
ဘေးရန်ပေါင်းခင်ဝေးတဲ့နေ့တနေ့ဖြစ်ပါသေးတယ်ခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2022ခုနှစ်ဇူလိုင်လ19ရက်အင်္ဂါနေ့မနက်ခင်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီမနက်တော့အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာမနက်ခင်ပါရှင်ဒီကနေ့မနက်ဖက်သတင်းတွေကိုတော့ကိုရနိုင်နဲ့အတူပြောပြပေးပါပါဥရောပသမဂ္ဂ EU ကယူကရိန်းနိုင်ငံအတွက်လက်နက်ကိရိယာတွေထောက်ပံ့ကူညီနိုင်ရေးဥရောပငွေကြေးယူရိုတန်90ထပ်ပြီးသုံးစွဲသားဖို့သဘောတူညီခဲ့ပါတယ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးတွေကဆက်ဆံရေးတိုးတက်အောင်လုပ်ဖို့သဘောတူလိုက်ကြပါတယ်ဒီကနေ့ကြောက်တဲ့85နှစ်မြောက်အာဇာနည်နေ့ကိုရန်ကုန်မြို့အာဇာနည်မိမ့်မှာကျင်းပမှာဖြစ်ပြီးတော့အခမ်းအနားကိုအစိုးရမီဒီယာတွေကနေထုတ်လွှင့်ပြသမယ်လို့စစ်ကောင်စီသတင်းစင်မှာဖော်ပြပါတယ်ဒီလိုသတင်းတွေကြားမှာပါရှင်
ဟုတ်ကဲ့ပါတရင်နေပြည်တဲ့နောက်တရင်ဆောင်ပါတွေတရင်ပြပိုးချက်တွေမှာတော့သခိုင်းတိုင်းတပင်းမြို့နယ်ကကြေးရွာတွေကိုစစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်နေတာနဲ့ပတ်သက်ပြီ
းညောင်မထိုးရွာနဲ့မအုံးလာပြစ်တာကတော့လေရင်နဲ့ဝင်ပြစ်တာပဲကြေးရွာသမိုင်း35နဲ့ဝင်ပြစ်တာသမိုင်းနေ
10မိနစ်တပင်းဒေသခံတို့ပြောတာဖြစ်ပါတယ်ဒီကြောင်းအပြည့်စုံကိုကြားခင်မှာနားဆင်မှာဖြစ်ပါတယ်ဒါပြင်ကြားပြည်နယ်နဲ့ရှမ်းပြည်နယ်အဆက်ကဒီမိုးပြဲဒေသမှာတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုလည်းတင်ပြပေးသွားဖို့ရှိသလိုယူကရိန်းမှာရုရှားရဲ့ဆေးရုံစုမှုကျူးလွန်တဲ့ဆွတ်ဆွတ်ချက်တွေကိုနိုင်ငံတကာအထူးခုံရုံးဖွဲ့ပြီးစစ်ဆေးဖို့ကြိုးပမ်းနေတဲ့အကြောင်းနဲ့ NASA ရဲ့ James Webb အာကာသအဝေးကြီးမှမြောင်းနဲ့ဆိုင်တဲ့နိုင်ငံတကာသတင်းဆောင်ပါတွေကိုထင်ဆက်ပေးသွားဖို့ရှိပါတယ်။ဒီကြောင်းတွေမတိုင်ခင်အခုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့ကျွန်တော်ရန်နိုင်တို့ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။
ဥရောပသမဂ္ဂ EU ကယူကရိန်းနိုင်ငံအတွက်လက်နက်ကိရိယာတွေထောက်ပံ့ကူညီနိုင်ရေးဥရောပငွေကြေးယူရိုတန်900ထပ်ပြီးတော့သုံးစွဲထားဖို့ဥရောပသမဂ္ဂ EU နိုင်ငံခြားရေးဝန်ကြီးတွေကတနင်္လာနေ့မှာသဘောတူညီခဲ့ကြပါတယ်
။ It has been a political agreement on supporting this proposal.
ယူကရိန်းကိုထောက်ပံ့မဲ့ဒီအဆိုပြုချက်ကိုနိုင်ငံရေးအရသဘောတူခဲ့ကြပါတယ်။လာမယ့်ရက်ပိုင်းထဲမှာပဲဆုံးဖြတ်ချက်ချကြမှာဖြစ်ပါတယ်လို့ EU ဥရောပကော်မရှင်အကြီးအကဲဂျိုးဆက်ဘော်ရဲကအစည်းအဝေးအပြည်သတင်းထောက်တွေကိုပြောဆိုသွားတာပါ။ဖေဖော်ဝါရီလ24ရက်နေ့ကတည်းကရုရှားကိုကျူးကျော်တိုက်ခိုက်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံရဲ့လုံခြုံရေးအတွက်ဥရောပသမ္မတကပေးအပ်ခဲ့တဲ့အကူအညီထောက်ပံ့မှုကယူရို 1.5 ဘီလီယံရှိပါတယ်။အခုပေးအပ်မဲ့အကူအညီဘဏ္ဍာငွေတွေကိုကာကွယ်ရေးစစ်လက်နက်ပစ္စည်းတွေဝယ်ယူတဲ့နေရာမှာသုံးစွဲသွားမယ်လို့လည်း EU ကပြောပါတယ်။ထီတော်အတွင်းမှာပဲယူကရိန်းနိုင်ငံအရှေ့ပိုင်းတော်ဆက်မြို့ကပြည်သူတွေပုန်းခိုနေတဲ့အထက်တစ်ခုပါအဆောက်အုံတစ်ခုအပေါ်ရုရှားတို့လက်နက်ကြီးတွေတနင်္လာနေ့ကကြားရောက်ပောက်ကွဲခဲ့တာကြောင့်ယူကရိန်းပြည်သူ6ဦးသေဆုံးခဲ့တယ်လို့ပြည်내တာဝန်ရှိသူတွေကပြောပါတယ်။အပြစ်အစည်းပုံတွေအောက်မှာလူသေအလောင်း9လောင်းတွေ့ခဲ့ရပြီးတော့3ဦးကိုအသက်ရှင်လက်ကဲထုတ်နိုင်ခဲ့ပေမဲ့လို့ဆေးရုံအရောက်မှာ2ဦးသေဆုံးသွားတယ်လို့ပြည်내ရေးပေါ်ဝန်ဆောင်မှုဌာနက Facebook လူမှုစာမျက်နှာမှာရေးသားထားပါတယ်။ရုရှားတို့ကတော့ပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်တာမျိုးမရှိဘူးလို့ညင်ဆိုထားတာပါ။ဒါပေမဲ့လည်းရုရှားတို့ကျူးကျော်တိုက်ခတ်မှု9လနေပါရှိလာချိန်မှာစစ်ဖက်မဟုတ်တဲ့နေရအတော်များများဘုံကျဲတက်ခတ်ခံရပြီးတော့တေဆုံးရတဲ့ပြည်သူကလည်းရာနေချီရှိပါတယ
်။ American သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့အကြံပေး Steve Bannon ကိုတရားစွဲထားတဲ့အမှုအတွက်ကြားနာစစ်ဆေးဖို့ဂျူရီလို့ခေါ်တဲ့ခုံသမားရီအဖွဲ့ကိုဒီနေ့စတင်ရွေးချယ်နေပြီဖြစ်ပါတယ်။2022ခုနှစ်ဖေဖော်ဝါရီ6ရက်နေ့ American လွှတ်တော်ကိုဝင်ရောက်စီးနှင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့အတွက်လွှတ်တော်ကော်မတီမှလာရောက်ထွက်ဆိုဖို့ Steve Bannon ကညှင်းဆိုခဲ့တဲ့အတွက်သူဟာဆွဲချက်တင်ခံထားရတာဖြစ်ပါတယ်။မထင်မှတ်မြင်လုံးမှုဆွဲချက်နှစ်ခုတည်းကအမှုတစ်ခုချင်းစီအတွက်ပြစ်ဒဏ်အဖြစ်နဲ့ထောင်ဒဏ်တစ်လကနေတစ်နှစ်နဲ့ဒဏ်ငွေဒေါ်လာ300,000လောက်ပေးဆောင်ရနိုင်ခြင်းရှိပါတယ်။Steve Bannon ရဲ့ရှင်းနေတွေကတော့တရားရုံးကြားနာစစ်ဆေးမှုတွေကိုကြံ့ကြောက်အောင်ချိန်ဆွဲဖို့ကြိုးပမ်းနေကြပြီးလွှတ်တော်ကော်မတီရဲ့တရားစွဲဆိုမှုနဲ့ပတ်သက်ပြီးမီဒီယာတွေရဲ့ဖော်ပြချက်တွေကြောင့်ဂျူရီခုံသမားကြီးအဖွဲ့စီကနေမျက်မျှတက်တာစီရင်ဆုံးဖြတ်တာကိုရမှာမဟုတ်ဘူးလို့စောဒကတက်နေကြပါတယ်။ပြီးခဲ့တဲ့သတင်းဘက်ကတော့တရားသူကြီးကဒီတရားရုံးကြားနာစစ်ဆေးမှုတွေကိုဆက်လက်လှုပ်ဆောင်ဖို့အမိန့်ချမှတ်ခဲ့ပြီးသူ့အနေနဲ့တင့်တော်ပြီးဗမ်မလိုက်ပဲတရားမျှတမှုရှိတဲ့ခုံသမားကြီးကိုရွေးချယ်သွားဖို့ရည်ရွယ်ထားတယ်လို့ပြောပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံကြားကုန်သွယ်ရေးပူးပေါင်းဆောင်ရွက်ချက်တွေပို့ပြီးတော့လေးနဲ့ခိုင်မအောင်လှုပ်ဆောင်ဖို့လိုတယ်လို့အမေရိကန်ဗဏ္ဍာရေးဝန်ကြီးဂျန်နက်ယယ်လင်ကပြောပါတယ်။ဈေးကွက်အနေအထားအရသပန်းသာတဲ့အခွင့်အလမ်းတွေမမျှမတရနိုင်ကြတဲ့တရုတ်လိုနိုင်ငံတွေကိုတံပြန်ဆောင်ရွက်နိုင်အောင်ကုန်သွယ်ရေးအရပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့ဗဏ္ဍာရေးဝန်ကြီးကတင်းလာနေအမိန့်ခေါ်မှာပြောကြားထားကြောင်းဗဏ္ဍာရေးဌာနရဲ့ကောက်နှုတ်ဖော်ပြချက်မှာပါရှိပါတယ်။တရုတ်လိုနိုင်ငံကသူ့ရဲ့ဈေးကွက်အနေအထားကိုအသုံးချပြီးတော့ ကုန်ကျန်းတွေနီးပညာတွေတမမဟုတ်နီးပညာဆိုင်ရာပစ္စည်းတွေကိုအမေရိကန်နဲ့တောင်ကိုရီးယားရဲ့စီးပွားရေးမှာအနောက်အရှက်ဖြစ်အောင်တမမဟုတ်ပထဝီနိုင်ငံရေးတွေမှာအသာစီးရအောင်အသုံးချခွင့်ပြုလို့မဖြစ်ဘူးလို့ဝန်ကြီးယဲလန်ကပြောထားပါတယ်။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပတဲ့ G20 ဆက်မှုထိပ်သီးနိုင်ငံများဘဏ္ဍာရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်ခဲ့တဲ့ဝန်ကြီးယဲလန်ကဂျပန်နိုင်ငံတိုကျိုနဲ့တောင်ကိုရီးယားနိုင်ငံဆိုးမြွေကိုခရီးတစ်ထောက်ဝင်ရောက်ခဲ့ပေမဲ့လို့တရုတ်နိုင်ငံကိုတော့ဝင်ရောက်ခဲ့ခြင်းမရှိပါဘူး။
ဗြိတိန်နိုင်ငံမှာတော့တနင်္လာနေ့မှာပထမဆုံးအကြိမ်ဖြစ်တဲ့အပူလိုင်းသတိပေးချက်တွေထုတ်ပြန်ထားပြီးလူသန်းပေါင်းများစွာလဲပြင်းထန်တဲ့အပူလိုင်းကြောင့်အိမ်ပြန်မထွက်နိုင်ပဲအေးတဲ့နေရာတွေကိုရှာပြီးတော့ခိုလုံနေကြပါတယ်။ပူပြင်း၆တွေ့တဲ့ရာသီဥတုဟာဥရောပတစ်လွှာကမြောက်ဘက်ကိုရွေ့လာနေတာနဲ့အမျှဗြိတိန်မှာအခုပထမဆုံးအကြိမ်အပူလိုင်းသတိပေးချက်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဗြိတိန်ကနေရာအတော်များများမှာအင်္ဂါနေ့အထိအနည်းရောအဆင့်အပူလိုင်းသတိပေးချက်ထုတ်ပြန်ထားတာဖြစ်ပြီးတော့အပူချိန်ကပထမဆုံးအကြိမ်ဖြစ်တဲ့40ဒီဂရီစင်တီဂရိတ်အထိရောက်ရှိလာနိုင်တဲ့အတွက်ပုံမှန်အတိုင်းကျန်းမာနေတဲ့သူတွေတောင်အပြင်းထန်နေမကောင်းဖြစ်တာအပြင်တည်ဆုံတဲ့အထိပါဖြစ်လာနိုင်တယ်လို့ဗြိတိန်မိုးစလာဌာနကပြောထားပါတယ်။ဒီမတိုင်ခင်မှာဗြိတိန်မှာအပူဆုံးစံချိန်တင်ခဲ့တာကတော့2019ခုနှစ်ကဖြစ်ပြီးတော့အဲ့တုန်းကတော့အပြင်းဆုံးအပူချိန် 38.8 ဒီဂရီစင်တီဂရိတ်ဖြစ်ပါတယ်။ဗြိတိန်နိုင်ငံကအိမ်တွေကျောင်းတွေနဲ့အသေးစားစီးပွားရေးလုပ်ငန်းအတော်များများမှာတော့၄ပြည့်စက်တည်းမရှိတာကြောင့်အခုလိုအပူလိုင်းတန်ကျရောက်လာမဲ့အခြေအနေကိုရင်ဆိုင်ဖို့အတွက်ဗြိတိန်နိုင်ငံမှာအစဉ်သင့်အနေထားတော့မရှိပါဘူး။နိုင်ငံတော်ရာသီဥတုပူပြင်းတာကြောင့်လူတွေဟာမြစ်တွေရေကန်တွေနဲ့ရေလောင်းတမန်တွေမှာရေဆင်းကူးကြစဉ်အတွင်း၄ရောက်ထပ်မနေရေနစ်တည်ဆုံးခဲ့တယ်လို့လည်းသတင်းတွေကဖော်ပြပါတယ်ခင်ဗျာ။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8413လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘာသာရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဒီကနေ့ကြောက်ရောက်တဲ့85နှစ်မြောက်အာဇာနည်နေ့ကိုရန်ကုန်မြို့အာဇာနည်ဘိတ်မှာမနက်၈နာရီမှကျင်းပမှာဖြစ်ပြီးအခမ်းအနားကိုအစိုးရမီဒီယာတွေမှထုတ်လွှင့်ပြသမှာဖြစ်ကြောင်းစစ်ကောင်စီသတင်းစင်မှဖော်ပြထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဒုတိယအကြိမ်ကျင်းပမဲ့အာဇာနည်နေ့လည်းဖြစ်ပါတယ်။ကိုဗစ်ကရောဂါကူးစက်မှုမြင့်တက်နေပြီးတော့စစ်အုပ်ချုပ်မှုအောက်ပြန်ပြီးတော့ကြောက်ရောက်ခဲ့တဲ့မိနစ်တုန်းကတော့အာဇာနည်နေ့ကိုအကျဉ်းချုပ်သာကျင်းပခဲ့တာပါ။ရန်ကုန်အပါအဝင်မြို့အတော်များများမှာပြည်သူတွေကအာဇာနည်နေ့အထိမ်းအမှတ်ချီတက်ပြီးတော့လွမ်းသူပန်းခွေချတာဟွန်းတန်ရှိတီးပြီးတော့အလေးပြုရာမျိုးတွေရှိခဲ့ပေမဲ့တချို့နေရာတွေမှာအာဇာနည်နေ့အထိမ်းအမှတ်လို့ဖန်ဆီခံရသူတွေလည်းရှိခဲ့ပါတယ်။နိုင်ငံတော်အခမ်းအနားအဖြစ်ရန်ကုန်မြို့အာဇာနည်ဘိတ်မှာကျင်းပတဲ့အခမ်းအနားမှာအာဇာနည်ကောင်းဆောင်ကြီးတွေရဲ့မိသားစုတချို့နဲ့စစ်ကောင်စီတာဝန်ရှိသူတချို့သာတက်ရောက်ခဲ့ပြီးတော့နိုင်ငံခြားသံတမန်တွေတက်ရောက်တာလည်းမတွေ့ရပါဘူး။ NLD အစိုးရလက်ထက်ကအာဇာနည်နေ့အခမ်းအနားတွေမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တက်ရောက်ကာရဝပြုခဲ့ပေမဲ့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတက်ရောက်ခြင်းမရှိသလိုနိုင်ငံခြားသတင်းထောက်တွေကိုလည်းသတင်းယူဖို့ဖိတ်ကြားတာမျိုးမရှိခဲ့ပါဘူး။ရန်ကုန်အမေရိကန်တန်ယုံကတော့အာဇာနည်နေ့မှာနိုင်ငံအတွက်အသက်ပေးခဲ့ကြတဲ့အာဇာနည်ကိုဦးကိုဂုဏ်ပြုပါကြောင်းထုတ်ပြန်ပါတယ်။မြန်မာဒီမိုကရေစီနဲ့ညီညာရေးအတွက်ကြိုးပမ်းအားထုတ်နေကြတဲ့မြန်မာပြည်သူတွေအနေနဲ့လည်းဒီလိုအမွေအနှစ်တွေကနေခွန်အားတွေရရှိနိုင်ကြပါစေလို့လည်းဆုမွန်ကောင်းတောင်းထားပါတယ်။
မြန်မာနိုင်ငံမှာသတင်းတောက်တွေကိုဖမ်းဆီးထောင်ချပြီးပြည်ထောင်ချနေတာတွေကိုရပ်သွားအောင်လုပ်ဖို့ကုလသမဂ္ဂတာဝန်ရှိသူတွေကိုနယ်စည်းမခြားသတင်းသမားများအဖွဲ့ RSF ကတောင်းဆိုလိုက်ပါတယ်။အမျိုးသမီးအလွတ်တန်းသတင်းတောက်တူဖြစ်တဲ့မန်ငင်းငင်းအေခေါ်မီဘောကိုရန်ကုန်မြို့အင်းစိန်ထောင်တွင်စစ်ကောင်စီတရားရုံးကပြီးခဲ့တဲ့ဇူလိုင်လ14ရက်နေ့ကရာဇဝတ်မှုဥပဒေပုံမှ95ခါခွေနဲ့ထောင်ဒဏ်3နှစ်ချမှတ်ခဲ့တဲ့အပေါ်မှာလည်း RSF ကပြည်တင်ရှုတ်ချလိုက်ပါတယ်။2021ခုနှစ်ဖေဖော်ဝါရီ1ရက်ဆက်အနာသိမ်းပြီးတဲ့နောက်သတင်းတောက်တွေကိုအကြီးအကျယ်ဖမ်းဆီးနေတာဖြစ်တယ်လို့အခုခါမှာစစ်ကောင်စီတရားရုံးတွေမှာလွတ်လပ်မှုပွင့်လင်းမြင်သာမှုမရှိဘဲတရားစီရင်မှုတွေနဲ့ပြစ်ဒဏ်တွေတိုးပြီးချလာနေတာကိုတွေ့နေရကြောင်း RSF အဖွဲ့အာရှပစိဖိတ်ရေးရာဌာနအကြီးအကဲ Daniel Bostock ကပြောလိုက်ပါတယ်။ဒါအပြင်သတင်းတောက်တွေကိုဖမ်းဆီးနှိပ်စက်နေတဲ့တုံလုံး၆ချားစရာလူခွင်ချိုးဖောက်မှုတွေအတွက်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စား Tom Andrews အနေနဲ့အရေးယူဆောင်ရွက်ပေးဖို့လဲတိုက်တွန်းလိုက်တာပါ။မန္တလေးဟာမြစည်းမအပါဝင်တခြားမီဒီယာတော်များများအတွက်အလွတ်တန်းသတင်းတောက်ဖြစ်လုံနေသူဖြစ်ပြီးတော့ပြီးခဲ့တဲ့ဇန်နဝါရီ15ရက်နေ့မှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့သတင်းသမား69ယောက်ရှိနေတာဖြစ်ပြီးမန္တလေးကိုပြစ်ဒဏ်မချခင်တပတ်ကတော့ဒီမိုကရက်တစ်မြန်မာအသံ DV သတင်းတောက်ကိုအောင်ဆန်းလင်းကိုစစ်ကောင်စီတရားရုံးကအလွတ်ကျမ်းနဲ့ထောင်ဒဏ်6နှစ်ချမှတ်ခဲ့ပါတယ်ခင်ဗျာ။
မပြေမလည်ဖြစ်နေတဲ့နိုင်ငံငံဆက်ဆံရေးပြန်လည်တိုးတက်အောင်ကြိုးပမ်းနေကြတဲ့ဂျပန်နဲ့တောင်ကိုရီးယားတို့ကနိုင်ငံငံဆက်ဆံရေးအပြင်အမေရိကန်နဲ့၃ဖလဲဆက်ဆံရေးကောင်းမွန်ဖို့အရေးကြီးတဲ့အကြောင်းနိုင်ငံကြားရေးဝန်ကြီးတွေကထပ်လောင်းအတည်ပြုခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ချိမ့်ချောက်မှုအပအဝင်ကိုလိုနီခိကကိုရီးယားအလုံသမားတွေကိုဂျပန်တို့အတင်းအကျပ်ခိုင်းစေခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအငြင်းပွားနေတဲ့ကိစ္စကိုလည်းနိုင်ငံငံပူးတွဲအဖြေရှာဖို့တောင်ကိုရီးယားနိုင်ငံကြားရေးဝန်ကြီးပတ်ခချင်းနဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးယိုရှီမာဆာဟာယာရှိတို့သဘောတူညီခဲ့ကြပါတယ်။ဒုတိယကမ္ဘာစစ်ကာလနဲ့ဂျပန်တို့အတင်းအကျပ်ခိုင်းစေရွှေ့ပြောင်းမှုတွေအပအဝင်ဂျပန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားသမိုင်းဝင်ကိစ္စရပ်တွေကြောင့်ဆက်ဆံရေးတွေမပြေမလည်ဖြစ်နေတာမှာ Nippon Steel နဲ့ Mitsubishi Heavy Industry ကုမ္ပဏီတို့ကိုရောင်းချပြီးတော့ဂျပန်တို့ဖိအားပေးအခိုင်းအစေခံခဲ့ရတဲ့တောင်ကိုရီးယားအလုပ်သမားတွေကိုယော်ကြည့်ပေးဖို့တောင်ကိုရီးယားတရားရုံးတစ်ခုက2018ခုနှစ်မှာဆုံးဖြတ်ချက်ချထားတာကအဓိကဖြစ်နေတာပါအဲ့ဒီကုမ္ပဏီတွေကိုမရောင်းခင်ဒီကိစ္စကိုအဖြေရှာဖို့ကြိုးပမ်းသွားမယ်လို့လည်းဝန်ကြီးပတ်ကပြောကြားသလိုဒီပြဿနာကိုအစောဆုံးဖြေရှင်းရမှာဖြစ်ကြောင်းနိုင်ငံစလုံးကလက်ခံတယ်လို့တောင်ကိုရီးယားနိုင်ငံခြားရေးဌာနကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ
်။သရီးလင်္ကာနိုင်ငံမှာသမ္မတသစ်တို့ကိုလွှတ်တော်ကမရွေးခင်နှစ်ရက်လိုမှာပဲလက်ရှိယာယီသမ္မတအဖြစ်တာဝန်ယူထားတဲ့ Ranil Wickremesinghe ဟာနိုင်ငံတော်အရေးပေါ်အခြေအနေကိုကြေညာလိုက်ပါတယ်။အများပြည်သူလုံခြုံရေးတရားဥပဒေစိုးမိုးရေးကိုကာကွယ်ဖို့နဲ့လူမှုအတိုင်းအဝိုင်းနဲ့လူမှုဘဝအတွက်အဓိကမရှိမဖြစ်လိုအပ်တဲ့ကုန်စည်တွေနဲ့ဝန်ဆောင်မှုတွေကိုထိန်းသိမ်းဖို့အတွက်အရေးပေါ်အခြေအနေကိုကြေညာလိုက်တာဖြစ်တယ်လို့တနင်္ဂနွေနေ့နောက်ပိုင်းကထုတ်ပြန်တဲ့တရားဝင်ကြေညာချက်မှာပြောပါတယ်။တစ်ချိန်တည်းမှာပဲသီရိလင်္ကာနိုင်ငံရဲ့လက်ရှိဖြစ်နေတဲ့စီးပွားရေးပြဿနာအကျက်တဲတွေကိုဖြေရှင်းဖို့အတွက်အကူအညီပေးအစီအစဉ်တရက်ကိုနိုင်ငံကငွေကြေးရန်ပုံငွေအဖွဲ့နဲ့စကားပြောနေတယ်လို့ယာယီသမရဝက်မန်စင်ဂီကပြောပါတယ်။
අද ගෑස් අකණ්ඩව ලබා දෙන්න පුළුවන්. ඒ ගැන ප්‍රශ්නයක් නැහැ. ඩීසල් ඒ වගේම අකණ්ඩව
ටයිම් බීඑස් සීවායේ කෝ පියන් ලේ ටීසෝක් ဖို့အတွက်နိုင်ငံကငွေကြေးရံမုံငွေအဖွဲ့ IMF နဲ့ဆွေးနွေးမှုတွေကိုလှုပ်ဆောင်နေပါတယ်။ဒါ့အပြင်မိတ်ဆွေနိုင်ငံတွေနဲ့လည်းဆွေးနွေးမှုတွေလုပ်နေပါတယ်လို့သီရိလင်္ကာယာယီသမရကပြောသွားတာဖြစ်ပါတယ်။ဒီလင်္ကာမှာနိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်မှုတွေကြောင့်သမရဂိုတာဘာယာရာဂျာပါဆာဟာကျသာရင်းနေကယာရုကနေနှုတ်ထွက်ပြီးနိုင်ငံကနေထွက်ပြေးသွားပြီးတဲ့နောက်ဝက်ကရမ်စင်ဂီဟာယာယီသမရအဖြစ်နဲ့ကျန်းသက်စာကျင်းဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ဒီထဲကမှအရင်ဆုံးတော့သခိုင်းတိုင်းဘက်ကသတင်းကိုပြောပြခြင်းပါတယ်။သခိုင်းတိုင်းဒေသကြီးတဲ့ကတပရင်ခင်ဦးမြို့နယ်ကကြေးရွာတွေပေါ်မှာစစ်ကောင်စီကလေကြောင်းနဲ့တိုက်ခိုက်ခဲ့ပါတယ်။အဲ့ဒီနေရာတွေမှာတိုက်ပွဲမရှိဘဲပြစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကဏီမြို့နယ်ချင်းတွင်းမြစ်ဘေးကကြေးရွာကိုလည်းနေမေရှင်းလင်းနေတဲ့အတွက်ဒေသခံတွေတိမ်းရှောင်နေကြပါတယ်။သခိုင်းတိုင်းတွေကဒီလိုအခြေအနေတွေကြောင့်ရန်ကုန်ကဖိပို့လာတဲ့သတင်းကိုတော့မတ်တင်ကြီးထိုက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
စကိုင်းတိုင်းဒေသကြီးတပရင်းမြို့နယ်တဲကညောင်ပထိုးနဲ့မအုံးရွာတွေအပေါ်ဇူလိုင်လ18ရက်နေ့တနင်္လာနေ့မနေ့ပိုင်းမှာစစ်ကောင်စီကလေးချောင်းကနေပြစ်ခတ်တိုက်ခိုက်ပါတယ်တိုက်ပွဲဖြစ်တာမရှိဘဲရဟတ်ရင်နဲ့10မိနစ်လောက်ပြစ်ခတ်ပြီးပြန်လည်ထွက်ခွာသွားတာလို့ဒေသခံတဦးကပြောပါတယ
်ဒီတိုင်းမှာပြစ်တာကညောင်ပထိုးနဲ့မအုံးရွာနဲ့ညောင်ပထိုးရွာနဲ့မအုံးရွာပြစ်တာကတော့လေရင်နဲ့ဝင်ပြစ်တာပဲဂျာယဝါအမိုင်း35နဲ့ဝင်ပြစ်တာခမိုင်းနေ7မိနစ်ဝင်ရင်တော့ကြာမှာသူကဒီလူဒုက္ခပေးရစစ်တက်ဆိုတော့ဒီလူတွေအစုလုံးစုလုံးမြင်နေဒီဝင်ပြစ်တာပေါ့ဟာဘယ်လိုမှဘာတိုက်ပွဲမှရှိဘူးဒီတိုင်းပဲဘလိုင်းဝင်ပြစ်သွားတာပြန်ရပြန်ရပါဘူးသူကစေချောင်းမရှိတော့ကြတော့ဝင်ထွက်သွားတော့ဒီဝင်ပြစ်နေတော့ပြေးချန်သွားကြပေါ့ဒီဝင်ထွက်သွားတော့ပြန်ကတ်ရပါစေချောင်းမရှိတော့ကြ
စစ်ကောင်စီကလေချောင်းကတက်ခိုက်တာကြောင့်ညောင်ပထိုးကြီးရွာသားတချို့ထိခိုက်ဒဏ်ရာရတယ်လို့ဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့ဇူလိုင်လ14ရက်နေ့ကစကိုင်းတိုင်းဒေသကြီးတပရင်အရှိချမ်းကကြေးရွာတွေဖြစ်တဲ့နမရင်ချေညောင်လှစတဲ့ရွာတွေအပေါ်စစ်ကောင်စီကလေးချောင်းကနေပစ်ခတ်ခဲ့တာကြောင့်လဲဒေသခံကြေးရွာသားတချို့သေဆုံးတာတွေရှိခဲ့တယ်လို့တောင်းနဲ့ချီတဲ့ရွာသားတွေဘေးလွတ်ရာထွက်ပြေးပုန်းခိုနေကြရပါတယ်လက်ရှိအချိန်မှာတပရင်မြို့နယ်တဲကကြေးရွာတွေကိုစစ်ကောင်စီကမြေပြင်ကနေစစ်ကြောင်းနှစ်ကြောင်းနဲ့ထိုးစစ်ဆင်နေပြီးဝေဟင်ကနေပါအင်းအားဖြည့်တင်းနေမြေရှင်းလင်းတာတွေလုပ်နေတာပါအလားတူပဲရေဦးမြို့နယ်နဲ့ပင်စိမ်းမင်းချေးရွာကိုလည်းစစ်ကောင်စီကဇူလိုင်18ရက်မနေ့ပိုင်းမှာလေးချောင်းကနေပစ်ခတ်တာတွေလုပ်ပါတယ် ဒါအပြင်ခင်းဦးမြို့နယ်အပိုင်းဒဲကဖြစ်တဲ့မုံလရှာတော့ငယုံကြီးကျေးပါတီကိုလည်းလေချောင်းကနေစစ်သားတွေချပြီးနေမြေရှင်းလင်းတာတွေလုပ်တယ်လူဒေသခံတဦးကအခုလိုပြောပါတယ
်။ပြင်းစင်းရင်းရောက်တော့ကျင်းင်းရဲ့တော့ဒီမြို့နယ်ကနေငယ်ငယ်ကဆက်ပြီးငုံလာပြီးတော့ဒီအပေါ်နေပြီးတော့ဖိလက်နဲ့ကျင်းရဲ့အဆောက်ပြစ်ခဲ့တာပေါ့။ဘာလို့ဒီဘာလို့ပတ်ပတ်လေကိုပြစ်ခဲ့တာဒီကောင်လေးလာမှာဆိုတဲ့တရင်ကလည်းအဲ့ကလာတော့ကျွန်တော်အချောင်းပေးနေရတယ်ရွာဘက်ကဒီတိုင်းနဲ့ပေါ်ဆက်နေတဲ့နေပြည်တော်ပြတော့ဒီတိုင်းကျတော့ဒီဒီတိုင်းရတော့ပြန်မှဆက်ပြန်ပြီးတော့ပြီးပြီးနောက်ဒုတိယတတိယတော့ဆက်လာတယ်ပေါ့ဒုတိယတတိယကျတော့ကျွန်တော်ခြေစုရွာဆိုတဲ့ရွာကိုဆက်ပြီးပြီးအဲ့လေးမဝနေပြီးတော့လူ30တာပေါ့အဲ့စစ်ကောင်ကြီးကလူ30လောက်ချလိုက်တယ်ပေါ်နေပြီးချပြီးမှမြေပြန့်ကျင်းမှာဒီကောင်ကြီးကနေပြီးတော့အာတောက်လျှောက်ကိုဘက်ပြစ်ခဲ့တယ်အဲ့တောက်လျှောက်ပဲတောက်လျှောက်ပဲလူ30လောက်ချပြီးပြစ်ခဲ့တယ်အဲ့ဒီလေမင်းရရှူတယ်ဆိုတာအင်းမျိုးလည်းမင်းရရှူရှူပြီးတော့အကုန်လုံးဖြစ်စီထားတယ်ပေါ့နော်အဲပြစ်ခဲ့တဲ့ခါကျတော့ဘယ်လိုပြစ်ခဲ့လဲဆိုတော့ဒီဘုံတရားနေပြီးတော့ကျတော့မုံလရဲ့အဲမုံလစခန်းမုံလမှာရှိတဲ့ဟိုဘောစခန်းငယ်လေးတွေပေါ့စခန်းငယ်လေးတွေပြလိုက်ပြီးပြစ်ခဲ့တာဆက်ပြစ်ခဲ့တာပေါ့နော်အဲလိုက်ပြီးတော့အကုန်လုံးတော့ပြစ်ခဲ့တယ်မင်းရဲ့လည်းရှူတယ်နောက်ကျတော့ဟိုဘောငယုံကြီးရပေါ့ငယုံကြီးမှာရှားတော်တို့စလုံးရွာတို့အဲ့ရွာတွေကိုပတ်ပတ်လည်လိုက်ပြီး
စစ်ကောင်စီကပြစ်ခတ်မိရှူတာကြောင့်ကျင်းစုရွာကနေအိမ်ရှစ်လုံးလောက်မီးလောင်ခဲ့တယ်လို့လည်းသိရပါတယ်။အခုလေးချောင်းကနေပြစ်ခတ်ခံရတဲ့ပင်စိန်ကျင်းစုမုံလငယုံကြီးကလုံဆတဲ့ခြေပါတွေဟာရေဦးမြို့နယ်ခင်းဦးမြို့နေနမိတ်ချင်းထိဆက်တဲ့နေရာကခြေပါတွေဖြစ်ပါတယ်။လေးချောင်းကနေပြစ်ခတ်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။ချင်းရင်းမြစ်ထဲမှာလည်းရိတ်ခါလက်နဲ့တွေတင်ဆောင်လာတဲ့စစ်ကောင်စီဆက်လေးတွေဟာမုံရွာမြို့ကနေထွက်ခွာလာပြီးမြစ်အတိုင်းအထက်ကိုဆန့်တက်လာတဲ့အတွက်ချင်းတွင်းမြစ်ကမ်းတစ်လျှောက်ကျေးရွာအများအပြားကဒေသခံတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်။ချင်းတွင်းမြစ်ထဲသွာလာနေတဲ့စစ်တပ်တွေဟာမကြာခဏရွာတွေဘက်ကိုလာပြီးနေအိမ်တွေကိုမီးရှို့နေတာကြောင့်ဒေသခံတွေထွက်ပြေးနေကြတာဖြစ်ပါတယ်။ဆန့်တက်လာတဲ့မြေရိုးအတွင်းအနီးအနားကျေးရွာတွေကိုဆက်လီဘောကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒေသခံကာကွယ်ရေးတပ်တွေကလည်းစစ်တပ်ဆက်လီတွေကိုမကြာခဏတိုက်ခိုက်လေရှိပါတယ်ရှင
်။ရန်ကုန်ကဘေးပို့လာတဲ့သတင်းကိုမသိငီထိုက်ပြောပြသွားတာဖြစ်ပါတယ်။စကိုင်းတိုင်းဘက်ကတိုက်ပွဲအခြေအနေပြီးတဲ့နောက်မိုးပြဲဒေသဘက်ကတိုက်ပွဲအခြေအနေကိုလည်းပြောပြပေးကြပါတယ်။ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်မိုးပြဲမြို့ထဲမှာစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားဇူလိုင်လ18ရက်နေ့မနက်အစောပိုင်းကတိုက်ပွဲတွေပြင်းထန်နေပြီးလက်နက်ကြီးကျလို့ရဲသားပြည်သူထိခိုက်မှုတွေရှိတယ်လို့မြို့ကန်တွေက VOE ကိုပြောပါဗျ။မြို့ရင်းကဒေသခံအတော်များများဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရသလိုမြို့ရင်းမှာပိတ်မိနေတဲ့သူတွေလည်းရှိပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုအလိမ္မာကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဇူလိုင်လ18ရက်မနက်2နာရီလောက်ကအင်းအား200ခန့်ပါတဲ့စစ်ကောင်စီတပ်တွေဟာဖေကုံမြို့နယ်ကနေစစ်ကြောင်းဆင်းလာပြီးမိုးပြဲမြို့အတွင်ကက်သလစ်ဘုရားကျောင်းမှာတက်ဆွဲနေပြီးလက်နက်ကြီးနဲ့ပစ်ခတ်နေတယ်လို့မြို့ကန်တွေကပြောဆိုပါတယ်။မနက်9နာရီခွဲလောက်မှာပြည်သူ့ကာကွယ်ရေးတပ်တွေနဲ့တိုက်ပွဲစတင်ဖြစ်ပွားပြီးလက်နက်ကြီးလက်နက်ငယ်အသံတွေဇက်တိုက်ကြရတာလို့မြို့ကန်တို့ကအခုလိုပြောပါတယ်
။ဒီကြောင်အခုလက်ရှိကတော့ဒီနေ့ကမနေ့9နာရီကတည်းကသူတို့ဝင်လာနေသူတွေစိတ်ကောင်းစီနေတာမြေပြင်မြို့ကျမသူတို့ကအရင်ဝင်နေတာလို့မျိုးပေါ့နော်။မနေ့ပိုင်းကျတော့မနေ့9နာရီခွဲကတည်းကသွားဖြစ်တယ်ဒီလက်နက်ငယ်နဲ့ပေါ့နော်ဒီမှာလက်နက်ကြီးကြတယ်လက်နက်ကြီးကြတယ်အချိန်မှပဲဒီအိမ်တလုံးတော့တောင်းကျောင်းသွားတာပေါ့ဒီအိမ်တလုံးပေါ့နော်။အဲ့ဒါအခုလက်ကြားရလားဖြစ်အခုလက်စပိုက်ရှိနေတယ်
လနဲ့ကြီးကြလို့အရက်သားပြည်သူထိခိုက်ဒဏ်ရာရရှိသူတချို့ရှိသလိုစီကားတစ်ယောက်ကမှနေရင်တလုံးမီးလောင်ပျက်စီးသွားတယ်လို့ဆိုပါတယ်။အခုညနေပိုင်းအထိပြစ်ခတ်တာတွေရှိနေပြီးအပြင်ထွက်သွားလာလို့မရတာကြောင့်အခြေအနေအသေးစိတ်မသိရသေးဘူးလို့အဲ့ဒီမျိုးကန်ကဆက်ပြောပါတယ်
။ဒေသခံထိခိုက်မှုကြတော့ခုနပြည်မီရပါတယ်လိုင်းပေါ်တဲတာတွေပေါ့နော်။ကျတော့တော့အပြင်ထွက်လို့မရဖြစ်နေပါသေးသူ။အမီနာမှာပဲတိုက်ကြခြင်းလို့ဆိုတော့လေတော့ဒီကနအတန်ရာရရှိပြီးတူတော့တူတူတော့ကျွန်တော်ပြင်နေရပါတယ
်။အစောပိုင်းကမိုးပြဲမြို့ရင်းမှာစစ်ကောင်စီတပ်တွေကလှုပ်ရှားနေသလိုကားရေးစီလုပ်ငန်းပိုင်ရှင်တူကိုလည်းထိန်းသိမ်းထားပါတယ်။ဒါကြောင့်မြို့ခံတွေအနေနဲ့ရှောင်တိန်ကြဖို့နဲ့မြို့ရင်းသွာလာမှုတွေမလုပ်ကြဖို့မိုးပြဲပြည်သူကာကွယ်ရေးတပ် MBPDF ကတတိပေးချက်ထုတ်ပြန်ထားပါတယ်။နောက်ထပ်မြို့ခံတူကလက်ရှိမှာမိုးပြဲတစ်မြို့လုံးနေရာအနှံ့ဆိုသလိုပြစ်ခတ်တဲ့တွေကြားနေရလို့စစ်ပြေးဆောင်တွေစိုးရိမ်ကြောက်လန့်နေကြတယ်လို့ပြောပါတယ်
။ရှင်နေရာစိုးရိမ်ရွာဖြစ်နေပါတယ်ကိုလက်နဲ့ကြီးရောလက်နဲ့ငယ်ရောနောက်ပြီးအများပြည်သူလည်းဟိုကိုလုံးထွက်ပြေးနေရတယ်လေ
ခုတမျိုးလုံးအပိုင်တာဖြစ်သွားပြီနေရာနဲ့မနေရာပြစ်သွားတော့နော်တိုက်ပွဲကဒေချေလာမပြီးမလဲအရတဲ့ချိန်မှပြန်လို့ရမလဲနောက်ပြီးတော့အခုကလည်းဘုန်းကြီးเจ้าမှာလက်နဲ့ကြီးတန်လက်ကြားလာပြီအခုကိုကကျွန်တော်တို့စာဝုနေရင်နေစကိုလုံးအမျိုးမျိုးဒုက္ခရောက်ကြတာပေါ့ဗျာ
တိုက်ပွဲကြောင့်မျိုးကံတွေတော်တော်များများကနီးစက်ရာဘာသာရေးကြောင်းတွေပတ်ဝန်းကျင်ကျေးရွာတွေမှာတိမ်းရှောင်နေကြသလိုမျိုးထဲမှာပိတ်မိနေသူတွေလည်းရှိနေတယ်လို့မျိုးကံတွေကပြောပါတယ်မိုးပြဲတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးသလိုတိုက်ပွဲအခြေအနေကိုမေးမြန်းဖို့စစ်ကောင်စီပြောခွင့်ရကိုလည်းဆက်သွယ်လို့မရခဲ့ပါဘူးပြီးခဲ့တဲ့ February လလောက်ကမိုးပြဲမြို့နယ်ထဲမှာရက်စက်တိုက်ပွဲပြင်းထန်ခဲ့ပြီးတိုက်ပွဲအတွင်းမှာစစ်ကောင်စီတပ်တွေ၄ချောင်းသုံးတိုက်ခတ်ခဲ့တယ်လို့ဒေသခံတွေက VA ကိုပြောထားပါတယ်အဲ့ဒီတိုက်ပွဲမှာစစ်ကောင်စီရဲ့လက်နက်ကြီးတွေကြောင့်ကလေးတငယ်တို့အပါအဝင်အရက်သားပြည်သူ9ဦးလက်နက်ကြီးထိမှန်ဒဏ်ရာရရှိခဲ့သူတွေရှိတယ်လို့မိုးပြဲပရဟိတလူမှုကူညီရေးအသင်းက VOA ကိုပြောထားပါတယ်ရှင
်။မိုးပြဲဒေသမှာမနေ့ကတိုက်ပွဲပြင်းထန်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကဖိပို့လာတဲ့သတင်းကိုအလိမ်မာပြောပြသွားတာဖြစ်ပါတယ်။ VOA ကနေအင်္ဂါနေ့မနက်ပိုင်းမြန်မာဘာသာစီစဉ်နေကို Washington မြို့တော် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတခါတော့နိုင်ငံကသတင်းဆောင်းပါးတွေကိုအလဲပေးသွားမှာဖြစ်ပြီးတော့ဒီတဲကမှယူကရိန်းနိုင်ငံနဲ့ဆိုင်တဲ့သတင်းကိုအရင်ပြောပြချင်ပါတယ်။ယူကရိန်းမှာကျူးကျော်စစ်ဆင်နွှဲနေတဲ့ရုရှားကစစ်ရာဇဝတ်မှုတွေကျူးလွန်နေဆိုတဲ့ဆွဆွဲချက်အတွက်စုံစမ်းဖို့လက်တွဲဆောင်ရွက်မဲ့45နိုင်ငံနဲ့အမေရိကန်ပါပူးပေါင်းလိုက်ပါပြီ။နယ်ဇီလန်ကလည်းအထူးခုံရုံးဖွဲ့စစ်ဆေးနိုင်အောင်ကြိုးစားနေပါတယ်။ယူကရိန်းမှာလူသေဆုံးရတဲ့နောက်ထပ်ရုရှားရဲ့မီဇိုင်းဒုံးနဲ့အတိုက်ခံခဲ့ရတဲ့အကြောင်းသတင်းတွေထွက်ပေါ်နေချိန်မှာပဲThe Hague မှာနိုင်ငံတကာဆွေးနွေးပွဲပြုလုပ်နေတဲ့အကြောင်း VOA သတင်းတောက် Lisa Bryan ပေးပို့တဲ့သတင်းကိုတော့ဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ Ukraine မှာရုရှားတွေကကြမ်းကြုတ်ရစ်ဆက်မှုတွေရှိတယ်ဆိုတော့လူရဲတွေနဲ့ပတ်သက်ပြီးစစ်ဆေးဖို့အတွက်ဖြစ်နိုင်ရင်အထူးခုံရုံးပြက်ကိုထူထောင်ပြီးကျူးလွန်သူတွေကိုထိရောက်စွာအရေးယူနိုင်အောင်လုပ်ရမှာဖြစ်ကြောင်း Netherlands နိုင်ငံခြားရေးဝန်ကြီး Hofstra ကပြောပါတယ်
။ The way I understand it, we have to fill the vacuum.And the ICC here doesn't have the jurisdiction. So I can imagine that you know, we do look into...
ကျွန်တော်နားလေထားတာကကျွန်တော်တို့ကမရှိသေးတဲ့ကွက်လက်ကိုဖြေရမှာဖြစ်ပြီးတော့ ICC နိုင်ငံတကာရာဇဝတ်တရားရုံးမှာတော့တရားစီရင်ဖန်မှာမရှိသေးပါဘူး။ Netherlands နိုင်ငံသားတွေအနေနဲ့ဒါကိုဖြစ်ဆက်ဖို့လုပ်ရမှာပါ။ဒါတိတ်မလွယ်ရင်ပဲနိုင်ငံတကာအသံကမိတ်ဆွေတွေပုံမပူပေါင်းလာတဲ့အမြဖြစ်လာနိုင်မှာပါ
။ Rwanda ကလူမျိုးတုံးတက်ဖြတ်မှုတွေဒါမှမဟုတ်အရင် Yugoslavia ရုံးကဖြစ်ပွားခဲ့တဲ့ရစ်ဆက်တဲ့ကျူးလွန်မှုတွေအတွက်ခုံရုံးတင်ခဲ့တယ်လို့တင်ဖို့ Ukraine ကတောင်းဆိုထားတာပါ။
Алена явні судові установи юридичних причин не можуть притягнути до відповідальності.
ဂျန်နိုင်လာ၂၇ရက်တုန်းက Netherlands ဆွေရနဲ့ video ဆက်သွယ်ပြောကြားချိန်မှာ Ukraine သမ္မတ Volodymyr Zelensky က Ukraine အတွက်တာဝန်ခံမှုရှိစေရေးကိုထပ်ပြီးတောင်းဆိုခဲ့ပါတယ်။ကုလသမဂ္ဂရဲ့နိုင်ငံတကာရာဇဝတ်တရားရုံး ICC အပြင်ယူကရိန်းကိုရုရှားကျူးကျော်မှုနဲ့ဆက်နွှဲနေတဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရဲလို့ဆွဆွဲထားတာတွေအတွက်တခြားကျွမ်းကျင်သူတွေနဲ့စုံစမ်းစစ်ဆေးရေးအတွက်ထောက်ကူဖြစ်အစည်းအဝေးကိုတက်ရောက်လာတဲ့နိုင်ငံတွေကအမေရိကန်ဒေါ်လာသန်း20ကူညီဖို့အတွက်ကတိပြုကြပါတယ်။ရုရှားကတော့ယူကရိန်းမှာအရက်သားတွေကိုပိတ်မထားတပ်ဖြတ်မှုမရှိဘူးလို့ညင်ထားတာပါ။ယူကရိန်းရောရုရှားပါနှစ်နိုင်ငံစလုံးဟာICC အဖွဲ့ဝင်တွေမဟုတ်တဲ့အတွက်ဒီကိစ္စအတွက်တန်လျာရှိသူတွေကို ICC ကတရားစီရင်ပိုင်ခွင့်မရှိပါဘူး။ဒါပေမဲ့ခုံရုံးဖွဲ့စစ်ဆေးတာဟာတရားမျှတမှုရဖို့အတွက်အထောက်ကူပေးတဲ့စွမ်းအားကြီးတဲ့အရာဖြစ်တယ်လို့ ICC ရှေ့နေကရမ်ခန်းကပြောပါတယ်
။ This has to go beyond Ukraine because every life matters. No people of the world are more precious than other people of the world.
လူအသက်တစ်ချောင်းဟာတန်ဖိုးရှိတာကြောင့်ဒီကိစ္စဟာ Ukraine နဲ့တင်ဆိုင်တာမဟုတ်တော့ပါဘူး။ကဘာပေါ်မှာဘသူမှပိုတန်ဖိုးရှိတယ်လို့ပြောလို့မရပါဘူ
း American နိုင်ငံရဲ့ဝန်ကြီး Anthony Blinken ကိုစားမင်းကွန်းပြောတဲ့လူခွင့်ဆိုင်ရာ American တန်တမန် Ozrazia ကတော့ Ukraine မှာတွေ့ရတဲ့ရက်ဆက်ကြမ်းကြုတ်မှုတွေဟာတခြားနေရာတွေမှာဖြစ်ပျက်နေတာတွေကိုထင်ဟပ်နေတယ်လို့လည်းပြောပါတ
ယ် Ukraine မှာရုရှားကကျူးလွန်တဲ့ဒီစစ်ရာဇဝတ်မှုကျူးလွန်တဲ့ဆွဆွဲချက်တွေကိုနိုင်ငံတကာကထုခုံရုံးဖွဲ့ပြီးစစ်ဆေးဖို့ကြိုးပမ်းနေတဲ့အကြောင်းကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ NASA ရဲ့ James Webb အာကာသဝေကြီးမှန်မြောင်းနဲ့ဆိုင်တဲ့သတင်းကိုပြောပြပေးခြင်းပါတယ်။လူမျက်လုံးကမမြင်နိုင်တဲ့စက်ချာဝလာကို James Webb အာကာသဝေကြီးမှန်မြောင်းကြောင့်မြင်နိုင်ကြပါပြီ။ဒီကြောင့်နဲ့ပတ်သက်ပြီးတော့ AP သတင်းဌာနရဲ့ဆောင်းပါးကိုအခြေခံပြီးဥတ္တမောင်သန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ။
James Webb အာကာသအဝေးကြီးပန်မြောင်းကရရှိတဲ့ပထမဦးဆုံးရောင်းဆုံးပုံတွေကိုဇူလိုင်လ17ရက်တနင်္လာနေ့ကအင်ဂျီရောမှာသမ္မတဘိုင်ဒန်ကထုတ်ပြန်လိုက်ပါတယ်ဒီပုံရိပ်တွေဟာမှန်မြောင်းကြီးရဲ့ပထမဆုံးရောင်းဆုံးပုံတွေဖြစ်ရုံမကအခုထိအဝေးစက်ကြဝဠာရဲ့အနက်ရှိုက်အပြတ်သားဆုံးအနီးအောက်ရောင်းကြီးပုံတွေလည်းဖြစ်ပါတယ်လို့ NASA အုပ်ချုပ်ရေးမှူးဘယ်နက်ဆာကလည်းပြောကြားခဲ့ပါတယ်ဥရောပအာကာသအေဂျင်စီ ESA ကနေဒါအာကာသအေဂျင်စီ CSA တို့နဲ့ပူးပေါင်းပြီး NASA ကအာကာသကိုလေ့လာနိုင်ဖို့အတွက်အဖွဲ့တစ်ဖွဲ့ဖွဲ့စည်းလုပ်ကင်ခဲ့တာဖြစ်ပါတယ်ဒီလုပ်ငန်းဒီအဖွဲ့ကို Web Mission လို့ခေါ်ခဲ့သလိုမှန်မြောင်းကြီးကိုလည်း James Webb အာကာသအဝေးကြီးမှန်မြောင်းလို့အမည်ပေးခဲ့ပါတယ် James Webb ဆိုတာကတော့ NASA ကို1962ခုနှစ်ကနေ1968ခုနှစ်အထိဦးဆောင်ခဲ့တဲ့ဒုတိယမြောက် NASA အကြီးအကဲဖြစ်ပြီးသူ့ကိုဂုဏ်ပြုနာမည်ပေးခဲ့တာဖြစ်ပါတယ်လူမျက်စိနဲ့မြင်နိုင်တဲ့အလင်းလိုင်းရဲ့အရှည်က380ကနေ900နာနိုမီတာကြားကိုပဲမြင်နိုင်တာပါ1နာနိုမီတာဆိုတာကတော့36လက်မလောက်ရှိတဲ့တမီတာရဲ့တန်း1000ဘုံတစ်ဘုံဒါမှမဟုတ်1ဘီလီယံဘုံတစ်ဘုံပဲဖြစ်ပါတယ်အဲ့ဒီလူမျက်လုံးနဲ့မမြင်နိုင်တဲ့အလင်းရောင်စင်တွေကိုအနီအောက်ရောင်ကြီးလို့ခေါ်ပြီး James Webb အာကာသအဝေးကြီးမှန်ပြောင်းကအနီအောက်ရောင်ကြီးမှန်ပြောင်းဖြစ်ပါတယ် Webb အဝေးကြီးမှန်ပြောင်းရဲ့အစိတ်ပိုင်းများဆိုင်ရာမန်နေဂျာ Lee Feinberg အခုလိုပြောပါတယ
် In fact the team gathered over the weekend when the first images came down we were in
တကယ်တော့ပထမဆုံးပုံတွေဆင်းလာတဲ့အခါအဖွဲ့ကစုပြစ်ကြတာပေါ့ဗျာ Mission ထင်းချုံရေးစခန်းမှာကျွန်တော်တို့ရှိကြတာပေါ့အလွန်ကိုစိတ်လှုပ်ရှားစရာအချိန်ပါဗျာအဝေးကြီးမှန်ပြောင်းရဲ့ပုံကတော့လုံးဝအုတ်တုံပြောစမှတ်ပြုတ်လောက်ပါတယ်
။ Web လုပ်ငန်းစီမံချက်သိပ္ပံပညာရှင် Jane Ruby ကလည်းအခုလိုပြောပါတယ်။
The goal here was to build a telescope 100 times more powerful than anything we've had before. From the
တန်းနိုင်ကအရင်ကကျမတို့မှာရှိခဲ့တာထက်ကိုအစတရာပိုအားကောင်းတဲ့အဝေးကြီးမှန်ပြောင်းကိုတည်ဆောက်ဖို့ပါ။ဒီကနေ့တွေ့ရတဲ့ပုံတွေဟာ Hubble မှန်ပြောင်းကရိုက်လိုက်တဲ့ပုံတွေလိုပဲပြတ်သားလှပပါတယ်။ဒါပေမဲ့ Hubble မှန်ပြောင်းကမမြင်နိုင်တဲ့အလင်းလှိုင်းပုံတွေဖြစ်ပါတယ်။ဒါကြောင့်ဒီမှန်ပြောင်းကရိုက်ပေးနေတာဟာသာမန်အားဖြင့်မမြင်နိုင်တဲ့စကြဝဠာရဲ့အလွန်ပြတ်သားတဲ့ပုံတွေဖြစ်ပါတယ်
။ Hubble အာကာသအဝေးကြီးမှန်ပြောင်းကို1969နှစ်ကလွတ်တင်ခဲ့ပြီးကမ္ဘာပတ်လမ်းကြောင်းအတွင်းပိုင်းကနေအခုထိအာကာသကိုပုံတွေရိုက်ပို့နေဆဲဖြစ်ပါတယ်။ဒါပေမဲ့အနီးအောက်ရောင်ကြီးပုံတွေကိုတော့သူကဖမ်းမပေးနိုင်ပါဘူး။အာဂတာအဝေးကြီးမှန်ပြောင်းသိပ္ပံအင်စတီကျူကစီမံချက်သိပ္ပံပညာရှင် Klaus Pondopiden ကအခုလိုရှင်းပြပါတယ
် A telescope is really a time machine because light travels at a finite speed
အဝေးကြီးမှန်ပြောင်းကတကယ်တော့ time machine ခေါ်တဲ့အချိန်ဆက်ရန်ရပါပဲ။ဘာကြောင့်လဲဆိုတော့အလင်းကစက်ကြဝဠာထဲမှာတွားနေလို့ပါ။သူ့စီကအလင်းလွှတ်လိုက်တဲ့အခါစက်ကြဝဠာကိုသူရှိနေတဲ့အချိန်မြင်ရပါတယ်။အဲ့ဒီလင်းကအချိန်နဲ့ဟင်းလင်းပြင်မှာတွားနေခဲ့တော့ကျွန်တော်တို့ကနောက်မှတွေ့ပါတယ်။ဥပမာလကိုကြည့်တယ်။လအလင်းကလကနေကျွန်တော်တို့စီရောက်ဖို့တစ်စက္ကန့်လောက်ကြာတယ်။ဒီတော့ကျွန်တော်တို့မြင်ရတဲ့လကလွန်ခဲ့တဲ့တစ်စက္ကန့်ကလဖြစ်ပါတယ်
။အာကာသမှာရှိနေတဲ့ Hubble ပန်မြောင်းနဲ့ကွဲပြားဘုံကိုတော့ American နိုင်ငံ Columbia Tech သို့နက္ခတ္တဗေဒဌာနမှပေါမောက်က David Helfand ကအခုလိုပြောပါတယ
်။ Hubble telescope still operating and may operate for another 5 or 10 years if we're lucky.
ဟာဗယ်မှန်ပြောင်းကအခုဒီလှုပ်လှုပ်နေတော့မှာကံကောင်းနေဆိုရင်နောက်ထပ်9နှစ်ကနေ10နှစ်အထိဆက်လှုပ်လှုပ်နေနိုင်ပါတယ်ဒုတိယအချက်ဝက်မှန်ပြောင်းကလုံးဝကွဲပြားခြားနားတဲ့မှန်ပြောင်းမှာဟာဗယ်မှန်ပြောင်းကကျွန်တော်တို့မျက်လုံးတွေကမြင်နိုင်တဲ့စက်ကြဝဠာဘိုင်းကိုအကောင်းဆုံးမြင်နေအောင်လှုပ်ထားတာပါ James Webb မှန်ပြောင်းကတော့စက်ကြဝဠာရဲ့အနီရောက်ရောင်ကြီးဘိုင်းကိုအကောင်းဆုံးမြင်အောင်လှုပ်ထားတာပါဒီတစ်ခါရလာတဲ့စက်ကြဝဠာသတင်းအချက်လက်တွေကတစ်ခုလုံးမတူကွဲပြားတဲ့အချက်တွေဖြစ်ပါတယ်
ကမ္ဘာလေတူလဲကနေအဝေးကြီးပန်မြောင်းနဲ့ကြည့်ရတဲ့အခါအလင်းနှန်းတွေဟာပုံပြတ်တက်ပါတယ်။အာကာသထဲကကြည့်ရတဲ့အခါမှတော့အဲ့ဒီလိုပုံမပြတ်တော့ပါဘူး။ Webb မှန်ပြောင်းနဲ့ရရှိခဲ့တဲ့ပုံတွေကိုအင်ဂျီရောမှာပြတ်တာခဲ့တဲ့အခါသမ္မတဘိုင်ဒန်ကအရင်တုန်းကဘယ်သူမှမမြင်ခဲ့ဘူးတဲ့ဖြစ်နိုင်ခြေတွေကိုကျွန်တော်တို့မြင်နိုင်ပါတယ်။ဘယ်သူမှမသွားခဲ့ဘူးတဲ့နေရာတွေကိုကျွန်တော်တို့သွားနိုင်ပါပြီလို့ပြောခဲ့ပါတယ်။ခုခါမှတော့လူမျက်လုံးမြင်နိုင်စွမ်းထက်ပိုပြီးမြင်နိုင်တော့မှာပါ။ဒါကြောင့်စက်ကြဝဠာရဲ့တရင်အချက်လက်အစ်စ်တွေအတွက်သိပ္ပံပညာရှင်တွေကစိတ်လှုပ်ရှားနေကြကြောင်းပါခင်ဗျာ
။ဥတ္တမောင်တန်းပြောပြတော့တာဖြစ်ပါရယ်ခင်ဗျာ။မကြခင်မှာတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါရယ်။အဲ့ဒီမှာတော့အပတ်စဉ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တန်းအောင်သတင်းလော်တွေကိုတင်ဆက်ပေးတော့ဖို့ရှိပါရယ်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေက
ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VUE American တန်ကနေ2022ခုနှစ်ဇူလိုင်လ19ရက်အင်္ဂါနေ့မနက်ပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ2440 51နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုအစည်းအဝေးဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပြီးတော့ဒီထဲမှာတော့သတင်းတော်မတ်စုအပတ်စဉ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောင်သတင်းလွှာစတဲ့သတင်းပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီတဲကမှအရင်ဆုံးတော့သတင်းတော်မတ်စုအစည်းအဝေးကိုတင်ဆက်ပေးမှာပါ။ကုသညုံကတင်ဆက်ပေးတာပါခင်ဗျာ
။ဒီနေ့တိုင်းဒီပတ်တွင်ကလစ်တင်ငယ်ရည်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့အမည်မဲနာမည်ပြက်စီးမှမြန်မာနိုင်ငံကပါထည့်သွင်းလိုက်ပါတယ်။အမည်မဲစီးထည့်သွင်းခံထားရတဲ့မြန်မာနိုင်ငံကကလစ်ငယ်တွေမှာလက်နက်ကင်ပြပခရဲ့အကျိုးဆက်တွေကြားမှာနေထိုင်နေရတယ်လို့ကလစ်တင်ငယ်ရည်လှူရှားနေသူတွေကပြောကြပါတယ်။ဒီကြောင့်ရန်ကုန်ကနေပြီးတော့သတင်းတောက်မှတ်စုပေးပို့ထားပါတယ်ကျွန်တော်သားညိုပြောပြမှာပါမြန်မာနိုင်ငံတွင်းကလေးတငယ်တွေဟာပြိပခါရီကြားတဲ့အခွင့်အရေးချူဖောက်ခံကြရပြီးတော့စစ်စူကွာပြုမှုဆက်ဆံခံရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့နှစ်ပတ်လည်အစည်းအဝေးမှာဖော်ပြခဲ့တာပါကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကလေးများနဲ့လက်နက်ကင်ပြိပခါဆိုင်ရာနှစ်ပတ်လည်အစည်းအဝေးမှာမြန်မာစစ်တပ်ဟာကလေးတွေပေါ်မှာကိုလက်အင်ကချိုးရင်းအောင်လှုပ်တာတတ်ဖြတ်တာအထမပြုကျင့်တာတွေကိုကျူးလွန်ထားတယ်လို့ဖော်ပြထားပါတယ်ပြခဲ့တဲ့တင်းလာနေတုန်းကထုတ်ပြန်ခဲ့တဲ့အဲ့ဒီအစင်ကစားထဲမှာမြန်မာနိုင်ငံကိုအမည်မဲနာမည်ပြက်စီးရင်မှာထည့်သွင်းထားပါတယ်မြန်မာပြည်တွင်းစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းလက်နက်ကင်ပြပခဖြစ်ပွားတဲ့နေရာတွေမှာကလေးငယ်အတော်များများဟာလူခွင့်ရေးချိုးဖောက်ခံရတဲ့အပြင်စူးစူးဝဝပြုမှုဆက်ဆံခံရတာတွေရှိနေတယ်လို့ကလေးငယ်ခွင့်ရေးလှူရှားသူရှိနေတဲ့ဦးက VOE ကိုပြောပါတယ
်ကျွန်တော်အဖက်တွေပါအန်ကွန်ဖစ်ပေါ့နော်ဒီဒီလိုခေါ်ရတာအဲ့ဒါကတော့ကျွန်တော်တူးလို့နေတာလည်းတော့ကျွန်တော်ဒီလက်နက်ကင်ပြုတာချီမှာဖြစ်ပေါ်တဲ့နေရာမှာတော့တော်တော်များဖြစ်နေတယ်ဗောလေဒီလိုတူးလို့ခံတာများတယ်ဗောလေအဲကလေးတွေတက်ဆွဲခံတဲ့ကိစ္စရရှိတယ်နောက်တစ်ခုကတော့ဒီကလေးတွေကိုလူသားချင်းစာနာမှုပြုပြီးဖို့ဆိုရဲထောက်ပံ့ပေးဖို့ဆိုတာပါတယ်အဲ့ဒီမှာအော်ကျွန်တော်တို့ခေါ်တာတော့ဒီ state grade violation ပေါ့နော်ဒီလိုတော့ချုပ်ဖို့မှုထောက်ရပေါ့အဲ့ဒီမှာပါတဲ့ဒီလူသားချင်းစာနာမှုပြုပြီးနေပတ်သက်တဲ့ဟာမှာလည်းကလေးတွေကအဲ့ထောက်ပံ့နေမရဘူးတော်တော်များကိုအဖြစ်ထောက်ခံရတဲ့ကိစ္စတွေပြီးခါကျတဲ့တက်ခံရတဲ့ကိစ္စတွေတင်ရအတမဖန်တီခေါ်ဆောင်ခံရတဲ့ကိစ္စတွေဒီအင်ပန်နစ်ဆဲတဲ့ကိစ္စတွေတဲ့ဒီဟာကြီးကကျွန်တော်တို့အများဟိုဖြစ်ပွားနေပေါ့နော
်ကလင်းငယ်တွေပေါ်မှာအခွင့်အရေးချိုးဖောက်မှုအများဆုံးကျူးလွန်တာကစစ်ကောင်စီတပ်ဖွဲ့ဝင်တွေဖြစ်တယ်လို့လည်းပြောပါတယ်ဒါပြင်အသက်မပြည့်တဲ့ကလေးတွေကိုတပ်သားဖြစ်စုဆောင်းတဲ့အထက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်အနာသိမ်းပြီးတဲ့နောက်ဒေသအသီးသီးမှာဖွဲ့စည်းလာကြတဲ့ဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေလည်းပါဝင်တယ်လို့ကလေးတငယ်အခွင့်အရေးရှင်တွေကပြောပါတယ်
ကလေးတွေပေါ်မှာဘလူကကျူးလွန်တာများလဲဆိုတော့စကားစားဘက်ကနေမှကျူးလွန်တဲ့ဟာတွေကပုံများတယ်။စကားစားဘက်ကကျူးလွန်တဲ့ဟာတွေကတက်ဖြတ်တဲ့ကိစ္စတွေနဲ့ဆိုင်တဲ့ဟာတွေမတရားဖန်ဆီးတဲ့ကိစ္စအပြင်တစားခံဖန်ဆီးတဲ့ကိစ္စကလေးတွေကိုထောက်ထားလာမရှိဘဲနဲ့မတရားဖန်ဆီးတာကိုလူသားချင်းစာနာမှုကူညီမပေးနိုင်ဘူးကိစ္စအဲ့ဒီဟာမျိုးတွေမှန်တယ်များကိလေဝန်တို့ကြောင်းတော့မှစစ်သားတွေရှိလို့များတမ်းမဲကူကြောင်းနေတိုက်တယ်။နောက်စီးလုံးလည်းပြစ်တယ်ပြန်ပြီးနေရာမှာသူကစခန်းမှာထားတယ်ဆိုတာမျိုးတွေကအများကြီးကျူးလွန်တာပေါ့နော်စကားစားဘက်ကအများဆုံးကျူးလွန်တာတော့တွေ့ရတယ်တခုထူးခြားတာပါဖြစ်လဲဆိုတော့ဒီအခုပြပုတ်ဝင်နေတဲ့နော်တချို့လက်နဲ့ကင်ထားတဲ့အဖွဲ့တွေမှာတက်မပြည့်ပြီးတဲ့ကလေးတွေကဒီလက်နဲ့ကင်ထဲမှာပါနေတာကိုကျွန်တော်သိထားမိတယ်ဖြစ်နိုင်ရောအဲ့ဒါလက်နဲ့ကင်ထားတဲ့ညီပြည့်အဖွဲ့မဆိုကလေးတွေကိုစုဆောင်းလို့မရအောင်တက်သားအနေနဲ့စုဆောင်းလို့မရအောင်ပေါင်ခွင့်ပေးလို့မရအောင်ဘာဖြစ်လို့လဲဆိုတော့ကလေးတွေဘောသူဖြစ်စီမသူဖြစ်စီအဲ့ဒါကိုတော့ကျွန်တော်ကဟိုတားဆီးပေးရမှာဖြစ်တယ်ပေါ့နော်
လနကိုင်ပြပခဖြစ်ပွားတဲ့နေရာတွေမှာကလေးငယ်တွေဟာသူတို့ရဲ့အခွင့်အရေးတွေချိုးဖောက်ခံရပြီးတော့လူသားချင်းစာနာမှုအကူအညီတွေရနိုင်ဖို့ဟာလဲအလံဝေးနေတယ်လို့ကုလသမဂ္ဂအစည်းအဝေးထဲမှာဖော်ပြပါရတယ်။မြန်မာနိုင်ငံတွင်းစစ်တပ်အာဏာသိမ်းမှုအပေါ်ကျောင်းသားလူငယ်တွေဥဆောင်တဲ့ဆန္ဒပြမှုတွေဟာတနင်္ဂနွေလုံးမှာကြီးကြီးပြန့်ပြန့်ကိုဖြစ်ခဲ့တာပါ။ဒီဆန္ဒပြမှုတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နှင်းခဲ့တဲ့နောက်ပိုင်းဆန္ဒပြလူငယ်အတော်များများဟာလနကိုင်အဖွဲ့အစည်းတွေတဲကိုရောက်သွားပါရတယ်။ဒီအချိန်မျိုးမှာကလေးတငယ်တွေလက်နက်ကင်တပ်တွေတဲရှိနေတဲ့အပေါ်နှစ်ဖက်စလုံးကစောင့်စည်းလိုက်နာစရာတွေရှိမယ်လို့ကလေးတငယ်ခွင့်ရေးလှူရှားနေသူတူကမှတ်ချက်ပေးပါရတယ
်။အဲ့ဒါကဟိုဘက်ကတစ်ဖက်သေးတော့မဟုတ်ဘူးပေါ့နော်။တချို့နယ်တွေမှာ EO တွေရဲ့တစ်ထက်မှာလည်းဒီကိန်းဆိုးကြတွေရှိနေတယ်။နောက်ပြီးတော့အခု PDF ပြည်ထဲမှာလည်းတချို့တွေဆိုချိုင်းနေရှိနေသေးတာပဲ။ဆိုတော့နှစ်ဖက်စလုံးမှာလည်းရှိနေပါရဲ့။ဒါရီကနှစ်ဖက်ကလိုက်နာဖို့လိုမယ်လို့တော့ပြောခြင်းပါလေ။ဟုတ်တကယ်တမ်းကျွန်တော်တို့မြေပြင်မှာ on ground တွေ့နေရတာတော့လေ policy maker တွေရောစိတ်ကိုယ်တော်တွေကတကယ်တမ်းလက်တွေ့မှာကြတော့ကလေးတွေရဲ့အခွင့်အရေးတွေအခွင့်အလမ်းတွေကို implementation လုပ်ပေးဖို့အပိုင်းမှာပုံပြပါတွေအရာပဲတွန်းနေကြတယ်လက်တွေ့ချီရောက်တဲ့အကောင့်ခဲပေါ်မှုတွေအားနည်းနေတာတော့လက်တွေ့ပါပဲ
တဝဲခိုင်လောင်းလုံမြို့နယ်ဝီဒီကြီးရွာမှာလဲဇူလိုင်လ9ရက်ပြီးခဲ့တဲ့စနေနေ့ကစစ်ကောင်စီသတင်းပေးလို့ဆွဆွဲခံရသူကိုဝင်ရောက်ပစ်ခတ်ခဲ့တဲ့ဖြစ်စဉ်မှာအသက်9နှစ်အရွယ်တူမဖြစ်သူတနက်နေ့ပစ်ခတ်ခံရလို့သိဆုံးခဲ့ပါတယ်။ဒေသခံပြည်သူ့ကော်မတီတပ်ဖွဲ့တွေကတော့ဒီပစ်ခတ်မှုမှာသူတို့အဖွဲ့ပါဝင်ပတ်သက်တယ်လို့ဝန်ခံပေမဲ့တနက်နေ့အပစ်ခံရတဲ့ကလေးငယ်ဟာစစ်ကောင်စီကြောင့်အချိန်မီကုသမှုမခံယူရလို့သိဆုံးခဲ့တာလို့တုံ့ပြန်ထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးနဲ့လုံခြုံရေးအခြေအနေတွေကြောင့်တချို့ဒေသတွေမှာစာတင်ကျောင်းတွေပြန်မဖွင့်နိုင်သေးပါဘူး။ချင်းပြည်နယ်နဲ့စကိုင်းတိုင်းဘက်ကစစ်ပွဲတွေကြောင့်ကျောင်းမသွားနိုင်တဲ့မြန်မာကလေးတွေဟာအိန္ဒိယနဲ့ဇက်မီဇိုရန်ပြည်နယ်တွေကိုနေတိုင်းထွက်ခွာနေကြရတယ်လို့ချင်းရက်ဖက်အဖွဲ့တွေက VOA ကိုပြောပါရတယ်။မီဇိုရန်အစိုးရရဲ့အကူအညီနဲ့ချင်းဒုက္ခသည်ကုညီကစေးအဖွဲ့တွေကမြန်မာကလေး2000ကျော်ကိုထောက်ပံ့ထားတာဖြစ်ပြီးတော့နောက်ထပ်လည်းကလေးတွေရောက်လာနေကြတယ်လို့ချင်းရက်ဖက်အဖွဲ့တွေကပြောပါရတယ်။ကလေးငယ်တွေမှာစာတင်ကြားနိုင်ဖို့ဘာသာစကားအခက်အခဲကလည်းအတားအဆီးဖြစ်နေပါတယ်။ဖျားကြောင်းငှားရမ်းပြီးတော့မြန်မာသင်ယူနယ်ပဲတင်ကြားပေးနေတဲ့စာတင်ကြားမှာတော့ကလေးငယ်100လောက်ရှိပြီးတော့အဲ့ဒီကလေးငယ်တွေဟာနေတိုင်းပဲအိန္ဒိယမြန်မာနယ်စပ်ကိုဖြတ်ပြီးတော့ဆလာတင်ကြားရတယ်လို့မီဇိုရန်ပြည်နယ်လွန်ကလေမြို့ကမြန်မာ Refugee Relief Committee ရဲ့ဦးဆောင်ညွှန်ကြားရေးမှူး Slide Charlie Cap ကပြောပါတယ
်။သူ့ရွာမှာမြန်မာတောင်းဆိုနယ်ကိုတက်ခင်ကြတာလေ။မြန်မာတောင်းတာတချို့ညမှာဖွင့်ထားတယ်ဆိုသူတို့မှအဲ့မှာတောင်းဆိုကြတာလေ။ကျေးဇူးပါရှင်ရေအတော့ကျွန်တော်တို့ကဖြစ်နိုင်လို့ရှိရင်ဒီမှာနေရာရှိတော့ဒီဖြူစီတဲ့အကုန်လုံးတစုထဲမှာထိုင်တော့အကြောင်းတစ်ကြောင်းလို့ဒီမှာအဲ့ဒါဖြစ်ဆိုတော့ဒါပေမဲ့ကျွန်တော်တို့ကလည်းနေရာကမတက်နိုင်ဘူးလေမဟုတ်ဘူးဆိုတော့ဒီလိုပဲသူတို့ရွာသွားမှာပဲနေကြတာပေါ့ရွာမှာပဲတစုတက်တယ်တစုမတက်ဘူးပေါ့အကြောင်းကဘုဒ္ဓဘာသာစကားဖြစ်ခဲ့မှုတောင်းလေ
ကယောဂဘီစီဝါရီနဲ့နိုင်ငံရေးအစတဲ့ပြည်ရင်းပြုခါတွေကြမှာကလေးငယ်တွေမှာသူတို့ရဲ့အခြေခံရပိုင်ခွင့်တွေကိုပါဆုံးရှုံးနေရပါတယ်မြန်မာနိုင်ငံမှာကလေးတန်းကျော်ကကလေးလုံသားဖြစ်နေလောက်ကန်နေရပြီးတော့တဝက်လောက်ကအနေရရှိတဲ့လုပ်ငန်းခွင်တွေမှာနေတိုင်းလုပ်နေကြရတယ်လို့ ILO ကလည်းထုတ်ပြန်ထားပါတယ်။ဒါ့အပြင်လက်နက်ကင်ပြိပခါကြောင့်နေရာစွန့်ခွာထွက်ပြေးကြရတဲ့ဒုက္ခသည်တွေတဲ့ကလေးငယ်တွေအတော်ပါဝင်နေပြီးတော့မိုးရသည့်ကာလမှာသွေးလွန်တုပ်ကွေးနဲ့ဝမ်းပြက်ဝမ်းလျှောဖြစ်တာတွေလည်းကြုံတွေ့ခံစားနေရပါတယ်။ဆရာနာသိပြီးတဲ့နောက်ပိုင်းလက်နက်ကင်ပြိပခါတွေတက်မှာကလေးငယ်တွေသေဆုံးခဲ့ကြသလိုမတရားဖမ်းဆီးချုံနှောင်ခါတာဒဇဂန်ဖြစ်တဲ့ဖမ်းဆီးခံရတာတွေလည်းအများဆုံးကြုံတွေ့နေရတယ်လို့ကလေးအခွင့်အရေးလှူရှားသူတွေကပြောပါတယ်။ဒီလိုအခြေအနေတွေကြောင့်လဲကလေးငယ်တွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဟာအမည်မဲစီးရင်မှာထည့်သွင်းခံရတဲ့အကြောင်းဒီတစ်ပတ်သတင်းတော်မှတ်စုအစီအစဉ်ကနေပြန်တင်ဆက်လိုက်ပါတယ
်။ရန်ကုန်ကပေးပို့လာတဲ့အပတ်စဉ်သတင်းတော်မှတ်စုအစီအစဉ်ကိုကိုသားညင်ဦးပြောပြသွားတာဖြစ်ပါတယ်။ဘတ်စင်ဘလော့ဂါရီပြောသမျှအစီအစဉ်ကိုတင်ဆက်ခင်မှာအခုတခါတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကမ္ဘာလူဦးရေရဲ့လေးပုံတဘောဖြစ်တဲ့တန်1800ဟာစိုးစိုးဝါးရေကြီးမှုဒဏ်တင့်နိုင်တဲ့အန္တရာယ်ရှိနေကြောင်းလေးလာချက်တရက်ကဖော်ပြပါတယ်။အများစုကတော့ဝင်ငွေနည်းနဲ့ဝင်ငွေအလယ်လက်အာရှနိုင်ငံတွေမှာနေထိုင်ကြသူတွေအများစုဖြစ်ပြီးအဲ့ဒီနိုင်ငံတွေမှာလူ10ဦးမှ4ဦးကဆင်းရဲမွဲတည်နေကြတာပါ။ဒီရေအတွက်ဟာဆိုရင်အရင်ကခမန်းခဲ့ကြတာတွေထပ်ပိုများနေတာလည်းဖြစ်ပါတယ်။ Alice Scott ရဲ့သတင်းဆောင်ပါကိုအခြေခံပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။လက်တလောရေကြီးမှုထံပြင်းပြင်းထန်ထန်ခံရတဲ့နိုင်ငံကတော့ Bangladesh ဖြစ်ပါတယ်။နိုင်ငံတွင်းရေကြီးမှုထံကိုအရေးပေါ်တုံ့ပြန်ကြိုက်တွယ်ရေးအတွက်ကုလသမဂ္ဂအရေးပေါ်ကယ်ဆယ်ရေးညှိနှိုင်းရေးမှူးမာတင်ဂရစ်ဖစ်ကဒေါ်လာ5,000ချထားပေးခဲ့ပါတယ
် On the 15th of July, flash floods in the northeast of Bangladesh swept away homes and inundated farmlands.
ဆောလာစငိုင်းနေမှာဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့မြောက်ပိုင်းမှာရုတ်တရက်ရေကြီးမှုတွင်လူပေါင်း9,000ကျော်ရဲ့ဆက်ပြိုးမြေတွေရေလွှမ်းမှုသွားပြီးအိမ်တွေလည်းမြောပါသွားပါတယ်။မိသားစု5,000နီးပါးနေရာဆက်ကွာရွှေ့ပြောင်းသွားပြီးတောက်သုံးရေရရှိမှုနဲ့တကွေတက်စီဆိုင်အုံပြုနိုင်ရင်မှလည်းထိခိုက်ခဲ့ရပါတယ်။90ရာခိုင်နှုန်းသောဆေးကနေလည်းရေကြီးခဲ့ပြီးအရေးကြီးတဲ့ကျန်းမာရေးဆော့ရှော့မှုနဲ့ဟာရဆိုင်ရာဝန်ဆောင်မှုတွေလည်းထိခိုက်ခဲ့ရပါတယ
်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့ရေကြီးမှုတုံ့ပြန်ကင်တွယ်ဆောင်ရွက်မှုအစီအစဉ်မှာကုလသမဂ္ဂကကူညီပံ့ပိုးနေပြီးရေကြီးထန်တဲ့မိသားစုတွေအတွက်စားနပ်ရိက္ခာတောက်သုံးရေငွေချေအရေးပေါ်ဆေးဝါးတွေရေသန့်ဆေးနဲ့ပညာရေးလည်းပံ့ပိုးပေးနေပါတယ်။လူပေါင်းတသန်းနီးပါးအတွက်တောက်သုံးရေအစာအာဟာရနဲ့ ကာကွယ်ရေးဝန်ဆောင်မှုတွေအပါအဝင်ကူညီထောက်ပံ့မှုတွေကိုလည်းကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ကဆောင်ရွက်နေပါတယ်။ကုလသမဂ္ဂအထွေထွေချုပ်ရဲ့လက်ထောက်ပြောခွင့်ရာဖာဟန်ဟတ်ကဇူလိုင်လ10ရက်နေ့မှာနယူးယောက်ကုလသမဂ္ဂဌာနချုပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။လူဦးရေတန်း1800ကမ္ဘာလူဦးရေရဲ့၄ပုံတစ်ပုံဟာစိုးစိုးရွားရွားရေးချိမှုဒဏ်သင့်နိုင်တဲ့အန္တရာယ်ရှိနေကြောင်းလေ့လာချက်တစ်ကဖော်ပြပါတယ်။လူဦးရေတိတ်တဲမှုနဲ့ဆင်းရဲမွဲတေမှုဆိုင်ရာအချက်လက်တွေနဲ့ကမ္ဘာတစ်လွှားရေးချိမှုဆိုင်ရာအချက်လက်တွေကိုပေါင်းစပ်ထားတဲ့လေ့လာချက်ကို Nature Communications Channel မှာဖော်ပြတာဖြစ်ပါတယ်။ရေးချိမှုထံကိုခန္ဓာရင်အနည်းဆုံးနဲ့ပြန်လည်ထူထောင်နိုင်မှုအနည်းဆုံးလူလူကြားမှာအန္တရာယ်ရှိနေတာဖြစ်ကြောင်းလည်းဖော်ပြပါတယ်။လေ့လာမှုမှာမပါဝင်တဲ့ German Research Center for Geosciences ကဇလဗေဒပညာရှင် Bruno Mars ကအခုလိုပြောပါတယ်။
တံပိုးရှိတဲ့စစ်တမ်းတစ်ခုလို့ကျွန်တော်ယူဆပါတယ်။ဆင်းရဲမွဲတေမှုနဲ့ရေကြီးမှုအန္တရာယ်ချိတ်ဆက်မှုကလှစ်လူရှုခံရတဲ့ကိစ္စဖြစ်ပါတယ်
။အခုလေးလာချက်တစ်ကတော့ရေကြီးမှုထံနဲ့ဆင်းရဲမွဲတေမှုဘလို့ပတ်သက်နေလဲဆိုတာကိုလေ့လာတာဖြစ်ပါတယ်။နှစ်ပေါင်း100တိုင်းမှာအနည်းဆုံး15စင်တီမီတာနဲ့အထက်ရေကြီးခဲ့တဲ့ဒေသတွေကိုအဓိကထားလေ့လာတာဖြစ်ပါတယ်။ပြင်းထန်ရေချိမှုတန်တင့်မဲ့အန္တရာယ်ရှိသူ90ရာခိုင်နှုန်းနီးပါးကဆင်းရဲတဲ့နိုင်ငံတွေမှာနေထိုင်နေကြပြီးချမ်းသာတဲ့နိုင်ငံတွေကမပါတာကိုလေ့လာချက်မှာတွေ့ရပါတယ်။ရေချိမှုတန်တင့်တဲ့လူပေါင်းတန်980ကျော်ဟာတရက်ဝင်ငွေအမေရိကန်ဒေါ်လာ5ဒေါ်လာခွဲအောင်မှာပဲဝင်ငွေရှိသူတွေဖြစ်ပါတယ်။ချမ်းသာတဲ့နိုင်ငံတွေကရေချိမှုကိုတုံ့ပြန်ကိုက်တွယ်နိုင်တဲ့အရင်းမြစ်တွေပို့ပြီးတော့ရှိပြီးနောက်ထပ်ရေချိမှုမဖြစ်အောင်ကာကွယ်နိုင်ကြတာကြောင့်ရေချိမှုအန္တရာယ်နဲ့ဆင်းရဲမွဲတေမှုထပ်တူကျမှုဟာအစိုးရတန်တရားလဲနေတာဖြစ်တယ်လို့အမ်စတာဒန်ကဗျာဂျီတက်ကတူရေချိမှုအန္တရာယ်ဆိုင်ရာသုတေသနပညာရှင်ဂျီရူးမ်အာရက်စ်ကပြောပါတယ်သူကတော့လေးလာမှုမှာပါဝင်ပတ်သက်မှုမရှိပါဘူးကဘာတလွားရေချိမှုအန္တရာယ်ခံမှန်းချက်တစ်ကအရင်ကထက်ပိုပြီးတော့များပါတယ်ဥပမာအားဖြင့်ဆိုရင်အရင်ကလေးလာချက်တစ်ခုမှာ2050ပြည့်နှစ်ရောက်မှာလူပေါင်းတန်း1300ဟာပြင်းထန်တဲ့ရေကြီးမှုဒဏ်သင့်နိုင်တယ်လို့ခန့်မှန်းခဲ့တာဖြစ်ပြီးအခုလေးလာချက်တစ်မှာခန့်မှန်းချက်ထက်လူပေါင်းတန်း900ရောင်းနေတာဖြစ်ပါတယ်ရေကြီးမှုအန္တရာယ်ဆိုင်ရာအခုလေးလာချက်မှာတော့ရေကာတာတွေလိုအကာအကွယ်တွေကိုထည့်သွင်းတွက်ချက်ထားတာမရှိပါဘူးနယ်သာလန်နိုင်ငံကဒေသတချို့လိုမျိုးတချို့သောရေကြီးမှုအန္တရာယ်သင့်နိုင်တဲ့ဒေသတွေမှာကောင်းကောင်းကာကွယ်ထားပြီးဖြစ်တာကြောင့်ဒီအချက်ကိုထည့်သွင်းတွက်ချက်မထားတာကလေးလာတွေးရှိချက်ရဲ့အပြစ်အနာစာတစ်ခုဖြစ်တယ်လို့သုတေသနပညာရှင်မတ်စ်ကပြောပါတယ်။အခုလေးလာတွေးရှိချက်ဟာဆိုရင်ရေကြီးမှုအန္တရာယ်ကြုံရနိုင်မှုဟာဆင်းရဲတဲ့ဒေသတွေကလူတွေမှာပိုပြီးတော့များလာတဲ့ဆိုတဲ့အထိပ္ပယ်ဖြစ်နိုင်ကြောင်းမတ်စ်ကယူဆပါတယ်။
ဝင်ငွေနဲ့နိုင်ငံအများပြားမှာရေကြီးမှုအတွေ့ကာကွယ်ဆောင်ရွက်မှုတွေမရှိကြပါဘူး။ဒါကြောင့်ပြန်မြ9နှစ်တစ်ကြိမ်လောက်ဖြစ်နေတဲ့အနှဲငယ်ရေကြီးမှုကြောင့်လူတွေဟာရေကြီးမှုဒဏ်သင့်ကြရမှာဖြစ်ပါတယ်။တစ်ဖက်မှာတော့ဥရောပ၊မြောက်အမေရိကနဲ့တခြားသောကာကွယ်ထားတဲ့ဒေသအများပြားမှာတော့ရေကြီးမှုကနှစ်100နှစ်200လောက်မှမှတစ်ခါဖြစ်ပါတယ်။
လေလာချက်တစ်ကတော့ဒီကနေ့ကဘာတလွားကျုံတွင်နေရတဲ့ရေကြီးမှုအန္တရာယ်ကိုထုတ်ဖော်ပြသမှုတစ်ခုဖြစ်ပြီးအနာဂတ်မှာဖြစ်လာနိုင်ခြေခံမှန်းချက်မဟုတ်ပါဘူး။ရာသီဥတုပြောင်းလဲမှုကြောင့်ကဘာတလွားမှာရေကြီးမှုဟာပိုပြီးတော့ပြင်းထန်ပြီးခက်ဆိတ်ဆိတ်ဖြစ်လာမယ့်အနေအထားဖြစ်ပါတယ်။ကြိုတင်သတိပေးချက်စနစ်တွေကြောင့်ရေကြီးတာကြောင့်အသက်ဆုံးရှုံးရမှုကိုရော့ချလာပေမဲ့လို့လဲအရင်မြေချို့တဲ့တဲ့ဒေသတွေပါဝင်ရေကြီးမှုဖြစ်လာတဲ့ဒေသတွေမှာလူဦးရေတိုးလာမှုဟာအနာဂတ်မှာအန္တရာယ်သိစေနိုင်တဲ့လူဦးရေပိုများလာစေမယ်လို့လဲသုတေသနပညာရှင်အရက်ကပြောပါတယ
်။တဘာဝဘေးအန္တရာယ်သိနိုင်မှုရေကြီးမှုအန္တရာယ်တွေကအရင်ကခမန်းချက်တွေထက်ပိုများလာပါတယ်။ဒီလိုအန္တရာယ်သိနိုင်တဲ့သူအများစုကဆင်းရဲတဲ့ဒေသတွေမှာနေထိုင်ကြသူတွေဖြစ်ပါတယ်။
ဒါကြောင့်ရေကြီးမှုဒဏ်ခံနိုင်ရရှိစေရေးရင်းနှီးမြှုပ်နှံမှုကိုဆင်းရဲတဲ့ဒေသတွေမှာပိုပြီးတော့ဆောင်ရွက်တင်တယ်လို့လည်းသူကထပ်လောင်းပြောပါတယ်ရှင
်။ ပတ်စဉ်စီးပွားရေးကဏ္ဍကိုမတ်တင်ကြီးထိုက်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့တက်တိုင်အောင်သတင်းလောအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။ဒီမတိုင်ခင်တော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ဂျပန်နိုင်ငံကအသက်80ကျော်အရွယ်ပကြီးဆရာဘိုးဘိုးတယောက်မှာအွန်လိုင်းပရိသတ်တသန်းခွဲတော့ရှိပါတယ်။ပကြီးကိုဘယ်လိုဆွဲရတယ်၊ဆေးရောင်တွေကိုဘယ်လိုချေရတယ်ဆိုတာ YouTube ပေါ်မှာတင်ပြရင်က YouTube စတားတယောက်ဖြစ်လာတဲ့ပကြီးဆရာဟာရူမီချီရှိဘာဆာကီအကြောင်းကိုမတ်စုမြတ်မုံကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ပေးထားပါတယ်ခင်ဗျာ။
ကျောင်းရဆုံးဗီဒီယိုတွေကိုကြည့်လို့ရတဲ့ YouTube ပေါ်မှာဂျပန်နိုင်ငံကပကြီးဆရာတယောက်ရဲ့ YouTube Channel ကို Subscribe လုပ်ပြီးတော့ကြည့်တဲ့သူတသန်းခွဲနေပါရှိပါတယ်။ပကြီးဆရာပကြီးတင်တာမဆမ်းပေမဲ့အခုလိုကြည့်သူတသန်းခွဲကိုဆွဲဆောင်ထားတဲ့ YouTuber ပကြီးဆရာကအသက်85နှစ်အရွယ်ဖြစ်နေတာကြောင့်ထူးနေတာပါ။ပကြီးဆွဲနည်းကိုအခြေခံကစပြီးတော့ပညာသားပါပါဆုပ်ချက်ကိုဘယ်လိုဆွဲရတယ်၊ဆေးရောင်ချဲရတယ်ဆိုတာကိုပကြီးဆရာဖိုးဖိုးဟာရူမီချီရှိဘာဆာကီကတင်ပေးနေပါတယ်။သူတင်ပြပေးနေတာတွေကိုအင်္ဂလိပ်လိုပါစာတန်းထိုးရှင်းပြတဲ့အတွက်သူ့ရဲ့ online ပေါ်ကပကြီးဆွဲနီး YouTube channel ဖြစ်တဲ့ Water Color by Shibasaki ကိုကြည့်သူကဂျပန်လူမျိုးတွေတင်မဟုတ်ဘဲတကမ္ဘာလုံးမှာရှိနေပါတယ်။လွန်ခဲ့တဲ့5နှစ်အသက်80မှာစပြီးတော့ပကြီးဆွဲနီးကို YouTube ပေါ်မှာ video စတင်ရကနေအခုလိုကမ္ဘာတဝန်းကပရိသတ်တသန်းခွဲအထိများလာတာကိုပကြီးဆရာဖိုးဖိုး Harumichi Shibasaki ကိုယ်တိုင်ကအံ့ဩနေပါတယ်
။いや意外ですよ。だって僕の子供の頃は
アタコンセマ YouTube スターလို့ပြောခံရတာအံ့ဩစရာတကယ်ကောင်းပါတယ်ကျွန်တော်ငငယ်ကားဆို TV တောင်ရှိခဲ့တာမဟုတ်ဘူးဗ
ျ Water Color by Shibasaki YouTube video တွေအတွက် tripod ရဲ့ smartphone ရဲ့အလေးရောင်ကောင်းကောင်းရဲ့တုံးပြီးတော့သူတယောက်ထဲတင်ဆက်ပေးနေပါတယ်အသက်80ကျော်ဖိုးဖိုးဖြစ်ပေမဲ့ Instagram TikTok နဲ့ Twitter တို့ကိုလည်းအသုံးပြုပြီးတော့ video တွေတင်နေပါတယ်ကဘာကြီးကိုကိုရက်ဖြန့်ဆက်သွယ်နိုင်တာကသူ့အတွက်အိမ်မက်တစ်ခုလိုပဲလို့ပကြီးဆရာကြီးကပြောပါတယ်
။そんな時代からもとこんな時代来るとは想像だにしなかったです。
အဲ့ဒီခေတ်မှာကြီးပင်းလာသူတရားအုံနေနဲ့ကဘာနေရာစုံကလူတွေချိတ်ဆက်နေတဲ့အင်တာနက်အတိုင်းဝိုင်းကြီးရှိလာမယ်လို့တွေးတောင်မတွေးမိပါဘူး။အခုလို online ကဘာမှာကျွန်တော်ရှိနေတယ်လို့အိမ်မက်တောင်မမက်ဖူးပါဘူး။
သူ့ရဲ့ online video တွေမှာသူ့ရဲ့အိမ်မွေးကြောင်တွေနဲ့သူ့ရဲ့မြေးလေးတွေကိုလည်းတွေ့ရတတ်ပါတယ်။ချီဘာနယ်ထဲမှာရှိတဲ့အီဇူမီမြို့ကလေယာလုံသူမိသားစုကပေါက်ဖွာလာတဲ့ရှီဘာဆာကီဟာအသက်18နှစ်မှာတိုကျိုမြို့တော်သွားပြီးတော့ပကြီးပညာကိုသင်ယူခဲ့တာပါ။နှစ်ပေါင်းများစွာပကြီးပညာသင်သူလုပ်ခဲ့တဲ့သူကို YouTube ပေါ်မှာဗီဒီယိုနဲ့သင်တန်းတွေပေးဖို့အတွက်သူ့ရဲ့သားကတိုက်တွန်းခဲ့တာဖြစ်ပါတယ်။ဆာကီဝတ်တဲ
့突き刺してみましょう。ほら、こんな風にまた違った葉っぱが表現できます。面白いでしょ？どういったきっかけで絵に興味を持たれた
か。ちのぽんるいべがさそえてれそうだろ。ပြောရရင်ငငယ်တဲကပုံဆွဲဝါသနာပါခဲ့တာပါ။ပုံတွေဆွဲရတာဖန်တီးရတာကိုကျွန်တော်နှစ်သက်ပါတယ်
။ Cherry ban တွေကိုဘယ်လိုဆွဲရတယ်လဲဆိုတာကစပြီးသူ့ရဲ့နေ့စဉ်ဘဝဖြတ်သန်းပုံဗီဒီယိုတွေကိုသူ့ရဲ့ YouTube channel မှာကြည့်နိုင်ပါတယ်။ YouTube ပေါ်မှာကြော်ကြားသူတွေနီးတူသူ့ရဲ့ဗီဒီယိုတွေမှာစာတန်းတွေကြော်ညာတွေလည်းပါတတ်ပါတယ်။live stream လုပ်ပြီးတော့ဓာတ်ရိုက်တင်ပြတဲ့အခါမျိုးတွေမှာလည်းညံပူဇော်ကပေးပြီး members only video တွေကိုကြည့်လို့ရအောင်လည်းလုပ်ပေးထားပါတယ်။လူတွေကိုစကားပြောရတာကြိုက်တဲ့ပကြီးဆရာကြီးရှိဘာဆာကီအတွက်နိုင်နဲ့ချီစကားပြောနေရတာကအပန်းမကြီးလှပါဘူးတဲ့
။ でも講師業も好きでした。皆さんとおしゃべりです
。ကျွန်တော်ကတင်ပြရတာကိုသိတဲ့ဘောကြတယ်။လူတွေနဲ့စကားပြောရတာကြိုက်တယ်။9နာရီ6နာရီလောက်ဆက်ပြီးစကားပြောဆိုနိုင်တဲ့သူမျိုးလေ။
ကိုဗစ်ကရောဂါကြောင့်ကမ္ဘာတဝန်းမှာခီးသွားကန့်သတ်ချက်တွေရှိလာချိန်နောက်ပိုင်းမှာသူ့ရဲ့ online ပကြီးသင်တန်းတက်သူတွေတိတိတတ်တာများလာတယ်လို့ပကြီးဆရာကြီးက AFP သတင်းဌာနကိုပြောပါရယ်။နှကမ်းမွေးဖြူဖြူမျက်မှန်တဲ့ပကြီးဆရာကြီးရဲ့ခင်မင်စရာကောင်းတဲ့အပြုံးနဲ့တင်ပြမှုတွေကြောင့်ခက်ခဲတဲ့အချိန်တွေကိုမြ мян ကြော်လွားနိုင်တယ်လို့ဘာသာစကားစုံနဲ့ရေးထားကြတဲ့ comment တွေလည်းသူရရှိခဲ့ပါရယ်။သူ့ရဲ့အတန်ကအေဂျင့်နဲ့လို့သူ့ရဲ့ online တပည့်တွေကပြောကြတာကိုလည်းသူကအံ့အားသင့်နေပါရယ်။
こういうですか。だから声がすごくいいっておっしゃるんだけど、
ちのやたんをブルーポンポンやめまんのもてぶ。ちのビデオ記者たちがろ、ちのあたんがなวิน調で、人ねが来れあたんと言うじゃだべや。
てちゃたりあって、せいてにエージャンしてると言うじゃれ、ぶじしやじしばさきは6チェイ2輪吹たやとဖြစ်ばれ。သူကိုယ်တိုင်အတွက်လည်းပကြီးဆွဲနေရတာကိုပြောသလိုပကြီးကားတစ်ချက်ပြီးသွားရင်အောင်မြင်မှုတစ်ခုရရတယ်ဆိုတဲ့ခံစားမှုဖြစ်တယ်လို့ပြောပါရတယ်။ဒါပေမဲ့ ဇရာကစကားပြောလာပြီးဖြစ်လို့စိတ်တိုင်းချပကြီကားတစ်ချက်ကိုရေးဆွဲနိုင်ဖို့အရှင်းလို့မလွယ်တော့ပါဘူ
း။ဒုနယ်ကကိဒေမခနာဇေယခကနာကနာစ
က်ချိန်လုံးတော့ပကြီဆွဲလို့မရပါဘူး။ကြားလာရင်မျက်စိတွေဝါလာတယ်လက်တွေပါတုံးလာပါတယ်
။အသက်85နှစ်ပြည့်တော့မဲ့ပကြီဆရာကြီးကတော့သူဆွဲနိုင်တဲ့လောက်ပကြီတွေကိုရေးဆွဲထားခဲ့ချင်ပါတယ်တဲ့
။ဇီဗွန်ကမို75နှစ်တကာもうまたもねかけるのはあと5年ぐらい。
じゃあ僕85年しびそうと、なおか5年老辈ぶじ高々添えないのめてまで。ロロゼロ、じゃあ添えないだろ添えにじまでて。
YouTube もま、著者とてちょろ、プレイターや世話さもやあんろ、あつうさん類漏ぴゃしゃまろべ。ティティ年々ね、ぶじ添えに類添ぴゃべにて、日本内閣があた85年あゆえ、ぶじ侍じしばさきへ YouTube チャンネルを Subscribe ろと類ぽんまん通にばれ。ကျွန်တော်ရှိပါစာကီပါအားလုံးအဆင်ပြေကြပါရဲ့လားဆိုရဲနှုတ်ဆက်တန်းနဲ့စားတဲ့ဗကြီးဆရာကြီးရဲ့ YouTube ဗီဒီယိုတွေကလည်း YouTube ပေါ်မှာအကြည့်အများဆုံးစည်ရင်းနဲ့မှပါနေပါရဲ့ရှင်ကျွန်မဆူရမ်ပါမှာ
မတော်ဝဲရှိမရှိော်နဲ
မဆူမြမွန်စီစဉ်တင်ဆက်တဲ့ blogger ရေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့အင်္ဂါနေ့မနက်ပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တက်တက်ရောင်သတင်းလောအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ် Hollywood ကနာမည်ကျော်အနုပညာရှင်နှစ်ဦးဖြစ်တဲ့ Jennifer Lopez နဲ့ Ben Affleck တို့ဇူလိုင်လ16ရက်စနေနေ့ကပဲလက်ထပ်လိုက်ကြပါတယ်သူတို့2003ခုနှစ်မှာလက်ထပ်ဖို့စီစဉ်ထားတာပြတ်သွားပြီးမှအခု20နီးပါးအကြာမှာတကယ်လက်ထပ်လိုက်တာပါဒီလိုကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတွေကိုတတ်တန်အောင်တင်လာအစီအစဉ်မှာမအေးတနာကျော်ကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေကြီးမှုရေစီးမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတတ်တန်အောင်တင်မှမှာပြောပြပေးသွားပါမယ်ကျမအေးတနာကျော်ပါအမေရိကန်နာမည်ကျော်အနုပညာရှင်နှစ်ဦးဖြစ်တဲ့ဆိုရောမင်းသမီး Jennifer Lopez နဲ့ရုပ်ရှင်မင်းသားဒါရိုက်တာ Ben Affleck တို့ Las Vegas မြို့မှာလက်ထပ်လိုက်ကြပါတယ်။သူတို့နှစ်ဦးစကြိုက်ခဲ့ကြပြီးတော့ကွဲကြအိမ်အောင်အသီးသီးကြခဲ့ကြပြီးတော့နှစ်ပေါင်း20အကြာမှာသူတို့နှစ်ဦးပြန်ဆက်မိပြီးတော့ယူလိုက်ကြတာဖြစ်ပါတယ်။သူတို့မင်္ဂလာသတင်းကိုတနင်္ဂနွေနေ့မှာ Jennifer Lopez ကသူ့ရဲ့ပရိသတ်တွေကိုကြေညာသွားပြီး We did it ကျမတို့လက်ထပ်လိုက်ကြပြီလို့ပြောသွားပါတယ်။အချစ်ကလှပပါတယ်။အချစ်ကကျင်လာတဲ့အချစ်ကစိတ်ရှည်တာတွေ့ရတယ်။နှစ်20ကြာစိတ်ရှည်တာပါလို့သူ့ရဲ့နာမည်ကိုသူ့ခမွန်နောက်ဆုံးနာမည်ယူပြီးတော့ Jennifer Lynn Affleck လို့ sign ထိုးပြီးရေးထားပါရဲ့။သူတို့စနေညဘက်ကြီး Las Vegas ကိုလေနဲ့သွားလိုက်ကြတယ်။တခြားလက်ထက်မဲ့ဇုံတွေလေးရဲနဲ့တူတူတန်းစီပြီးတော့တခါတည်းတန်းလက်ထက်လို့ရတဲ့ဖခင်ကြောင့်လေးမှလက်ထက်ခဲ့လို့လည်းသူကရေးထားပါရဲ့။သူတို့နှစ်ယောက်အတွက်ပြောစရာအကောင်းဆုံးညလေးပါလို့လည်းသူကဆိုပါရဲ့။အမေရိကန်နောက်တောင်ဘက်ကုန်းတွင်မှနီဗားဒါးပြည်နယ်ကလတ်ကောင်တီမှာဇွန်လ16ရက်နေ့စနေနေ့ကသူတို့လက်မှတ်ရေးထိုးလိုက်ကြရင်လို့ကောင်တီယုံအွန်လိုင်းတင်ထားတဲ့စာရွက်စာတမ်းတွေမှာတွေ့ရပါတယ်။ဒါပေမဲ့သူတို့အဲ့ဒီလက်ထက်လိုင်စင်ရတာတော့ဟုတ်ပါတယ်။လက်ထက်စာချုပ်တော့မလျှောက်ထားရသေးပါဘူးလို့ကောင်တီယုံစီကြီးကပြောပါတယ်။သူတို့လိုင်စင်ရပြီးအချိန်တစ်နှစ်တွင်မှလက်ထက်လက်မှတ်လျှောက်ထားနိုင်တာဖြစ်ပါတယ်။အမေရိကန်ကဒီလိုအနုပညာရက်ွယ်သတင်းတွေတင်ပြတဲ့ TMZ ဝက်ဘ်ဆာမျက်နှာတို့ People Magazine တို့အပါအဝင်သတင်းဌာနတွေကတော့သူတို့နှစ်ဦးမင်္ဂလာဆောင်ပြီးပြီလို့ပြောကြပါတယ်။သူတို့နှစ်ဦးတည်တံ့အခမ်းအနားနဲ့ခက်ချင်းချင်းမင်္ဂလာဆောင်လိုက်ကြတယ်လို့သူတို့နဲ့ရင်းနှီးတဲ့သတင်းရက်ွယ်ကိုကိုးကားပြီးတော့ People Magazine ကရေးထားတာပါ။ Writer သတင်းဌာနကတော့ဒါကိုတည်တံ့အတည်မပြုနိုင်ပါဘူး။နှစ်ယောက်စလုံးရဲ့ Manager တွေကိုလည်းဆက်သွယ်လို့မရပါဘူး။နယ်စလုံးရဲ့မန်နေဂျာတွေကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အစောပိုင်းမှာဘာမှမပြောသေးပါဘူး။ Ben Affleck နဲ့ Jennifer Lopez တို့နှစ်20ကျော်ပြီးတော့မှမနစ်ကပြန်ဆက်မိပြီးဒီနှစ် April မှာဆင်ဆက်လိုက်ကြတာပါ။လွန်ခဲ့တဲ့နှစ်20 2002ခုနှစ်မှာတော့ Ben Affleck က Jennifer Lopez ကို6 carat ကျော်စိန်ပန်းရောင်ဆင်ဆက်လက်စုကြည့်ပေးခဲ့ပြီးတော့မှ2003ခုနှစ်မှာစီစဉ်ထားတဲ့မင်္ဂလာပွဲကိုရုတ်တရက်ဖျက်လိုက်ပြီးတော့နောက်လအနေငယ်ကြာမှကွဲသွားကြတာဖြစ်ပါတယ်။Ben Affleck က2005ခုနှစ်မှာမင်းသမီး Jennifer Garner နဲ့လက်ထပ်လိုက်ပြီးတော့သူနဲ့တူကလေး၃ယောက်ရခဲ့ပါတယ်။သူတို့အိမ်အောင်2018ခုနှစ်မှာကွဲသွားကြပါတယ်။ Jennifer Lopez ကတော့ဒီကြားထဲမှာအိမ်အောင်၃ချိန်ကြခဲ့ပြီးတော့နောက်ဆုံးအိမ်အောင်နဲ့10နှစ်ကြာပေါင်းခဲ့ပြီးတော့14နှစ်အရွယ်အမွှာကလေးနှစ်ယောက်မွေးထားခဲ့ပါတယ်ရှင်။
took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find
it. The Tatayan Renoir is a single. Radio Ma, a person, the Nela Nane, and I'm an SC Cinema, Tolan Bini Varishin. ဒီတဲ့လောက်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မရီတနာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောင်သတင်းလောက်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ် VOA ကနေအင်္ဂါနေ့မနက်ပိုင်းမြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ် VOA ရဲ့ဒီညပိုင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းတူမီတာ3251နဲ့လိုင်းလမ်းမီတာ190လောက်ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကထုတ်လွှင့်ပေးနေတဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုလည်းကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့www.burmese.voanews.com ကနေတိုက်ရိုက်ကြည့်ရှုလို့ရသလိုကျွန်တော်တို့ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေကလည်းကြည့်ရှုနိုင်ပါတယ်။သောရရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email ကတဆင့်လဲစာရေးသားဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဒါပြင်ကျွန်တော်တို့ကို VOA ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေတဆင့်လဲကျွန်တော်တို့ကိုစာရေးသားဆက်သွယ်နိုင်ပါတယ်ခင်ဗျာအခုတော့ကြံရှိနေသေးတဲ့အချိန်မှာမန်နန်းလောင်ကနေပြီးတော့သတင်းချင်းချုပ်ကိုတလဲအချိန်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဥရောပသမဂ္ဂ EU ကယူကရိန်းနိုင်ငံအတွက်လက်နက်ကိရိယာတွေထောက်ပံ့ကူညီနိုင်ရေးဥရောပငွေကြေးယူရိုသန်း900ထပ်ပြီးတော့သုံးစွဲသွားဖို့ဥရောပသမဂ္ဂ EU နိုင်ငံခြားရေးဝန်ကြီးတွေကတနင်္လာနေ့ကသဘောတူညီခဲ့ကြပါတယ်ဖေဖော်ဝါရီလ24ရက်နေ့ကလေးကရုရှားတို့ကျူးကျော်တိုက်ခိုက်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံရဲ့လုံခြုံရေးအတွက်ဥရောပသမ္မတကပေးအပ်ခဲ့တဲ့ကူညီထောက်ပံ့မှုကယူရို 2.5 ဘီလီယံရှိပါတယ်။အခုပေးအပ်မဲ့အကူအညီဘဏ္ဍာငွေတွေကိုကာကွယ်ရေးစစ်လက်နက်ပစ္စည်းတွေဝယ်ယူတဲ့နေရာမှာသုံးစွဲသွားမယ်လို့လည်း EU ကပြောပါတယ်။ဒီအတော့အတွင်းမှာပဲယူကရိန်းနိုင်ငံအရှေ့ပိုင်းကတော်စကတ်မြို့ကပြည်သူတွေပုန်းခိုနေတဲ့အထက်တစ်ခုပါအဆောက်အုံတစ်ခုပေါ်ရုရှားတို့ကလက်နက်ကြီးတွေတနင်္လာနေ့ကကြားရောက်ပောက်ကွဲခဲ့တာကြောင့်ယူကရိန်းပြည်သူ6ဦးသေဆုံးခဲ့တယ်လို့ပြည်내တာဝန်ရှိသူတွေကပြောပါတယ်ပရိတိန်နိုင်ငံမှာတော့တနင်္လာနေ့မှာပထမဆုံးအကြိမ်ဖြစ်တဲ့အပူလိုင်းသတိပစ်ချက်တွေထုတ်ပြန်ထားရပြီးလူသန်းပေါင်းများစွာလည်းပြင်ထန်တဲ့အပူလိုင်းကြောင့်အိမ်မြင်မထွက်နိုင်ကြပဲအေးတဲ့နေရာရှာပြီးတော့ခိုးလုံနေကြပါတယ်ပူပြင်းခြောက်သွေ့တဲ့ရာသီဥတုဟာဥရောပတစ်လောကနဲ့မြောက်ဘက်ကိုရွှေ့လာတာနဲ့အမျှပရိတိန်မှာအခုပထမဆုံးအကြိမ်အပူလိုင်းသတိပစ်ချက်ထုတ်ပြန်ခဲ့ရတာဖြစ်ပါတယ်ပရတိန်ကနေရအတော်များများမှအင်္ဂါနေ့အထိအနည်းယောင်အဆင့်အပူလိုင်းသတိပေးချက်ထုတ်ပြန်ထားတာဖြစ်ပြီးအပူချိန်ပထမဆုံးအချိန်အဖြစ်နဲ့40ဒီဂရီစင်တီဂရိတ်အထိရောက်ရှိလာနိုင်တဲ့အတွက်ပုံမှန်အတိုင်းကျန်းမာနေတဲ့သူတွေတောင်အပြင်းထန်နေမကောင်းဖြစ်တာအပြင်သေဆုံးတဲ့အထိပါဖြစ်လာနိုင်တယ်လို့ပရတိန်မိုးစလကပြောထားပါတယ်ဒီကနေ့ကြောက်ရောက်တဲ့85နှစ်မြောက်အာဇာနည်တွေကိုရန်ကုန်မြို့အာဇာနည်ဘိတ်မှာမနေ့၈ နာရီမှာကျင်းပမှာဖြစ်ပြီးတော့အခမ်းအနားကိုအစိုးရမီဒီယာတွေမှာထုတ်လွှင့်ပြသမှာဖြစ်ကြောင်းစစ်ကောင်စီသတင်းစင်မှာဖော်ပြထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဒုတိယအကြိမ်ကျင်းပတဲ့အာဇာနည်နေ့လည်းဖြစ်ပါတယ်။ကိုဗစ်ကပ်ရောဂါကူးစက်မှုမြင့်တက်နေပြီးတော့စစ်အုပ်ချုပ်မှုအောက်ပြန်ပြီးတော့ကြောက်ရောက်ခဲ့တဲ့မနေ့တုန်းကတော့အာဇာနည်နေ့ကိုအကျဉ်းရုံသာကျင်းပခဲ့တာပါ။ရန်ကုန်အဖအဝင်မြို့အတော်များမှာပြည်သူတွေကအာဇာနည်နဲ့အထိမ်းအမှတ်ချီတက်ပွေတော့လွမ်းသူပန်းခွေချတာဟွန်းတန်ရှည်တီးပြီးတော့အလေးပြုတာမျိုးတွေရှိခဲ့ပေမဲ့တချို့နေရာတွေမှာအာဇာနည်နဲ့အထိမ်းအမှတ်လုပ်လို့အဖမ်းဆီးခံရသူတွေလည်းရှိပါတယ်။နိုင်ငံတော်အခမ်းအနားအဖြစ်ရန်ကုန်မြို့အာဇာနည်ဘိတ်မှာကျင်းပခဲ့တဲ့အခမ်းအနားတွေမှာအာဇာနည်ကောင်းဆောင်ကြီးတွေရဲ့မိသားစုတချို့နဲ့စစ်ကောင်စီတာဝန်ရှိသူတချို့တက်ရောက်ခဲ့ပြီးတော့နိုင်ငံခြားတန်တမာတွေတက်ရောက်တာမတွေ့ရပါဘူး။
ရင်ချင်းချုပ်ကိုနန်းလောင်ချင်ညာပေးခဲ့တာဖြစ်ပါတယ်ဒီမနက်အစီအစဉ်ထုတ်လို့ရင်မှုကမတ်တင်ကြီးဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Charles Tomok နဲ့ Daryl Smith တို့ဖြစ်ပါတယ် View American အတန်ရဲ့အင်္ဂါနေ့မနက်ပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line to meter 24 kHz 7.13 မြောက် line to meter 40 kHz 9.13 မြောက် line to meter 51 kHz 5.89 နဲ့ line length meter 190ကီလိုစတင်းကား9ကနေတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့နေ့တစ်နေ့ဖြစ်ပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.